Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြည်ချမ်းပါစေခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်မတ်လ15ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3049လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်တောင်းယူတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
American ထက်လွတ်တော်လူများစုခေါင်းဆောင်ရှူမာဟာဂါဇာကိုပုံကျဲနေမှုအပေါ်အစ္စရေးဝန်ကြီးချုပ်နေတန်ယာဟုကိုဝေဖန်ပြီးအစ္စရေးမှာရွေးကောက်ပွဲတည်လို့ဖို့တိုက်တွန်းပါတယ် TikTok ဟာ American ပိုင်းစီးပွားရေးလုပ်ငန်းပိုင်းဖြစ်တင်တာကြောင့်တကယ်လို့ပိုင်ရှင်ကရောင်းဖို့သဘောတူရင်တော့ရှင်နေမြုံနာမှုအဖွဲ့အဖွဲ့မယ်လို့ American ဘဏ္ဍာရေးဝန်ကြီးဟောင်းမနုချင်းကပြောပါတယ်တောင်ကိုရီးယားနဲ့ American နှစ်ဖက်စစ်တပ်တွေဟာကြီးအစ်စ်နဲ့ပြစ်ခတ်လိုက်ခြင်းနဲ့စီရေးလိုက်ခြင်းမှုတရားပြုလုပ်ခဲ့ပါတယ်
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ဒီဆက်အနာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာဘင်းဆိုင်ပြုတ်မှုဘလောက်ထိတိုးလာနေသလဲစစ်မှုမထမ်းမနေရဥပဒေအရမဲနှိုက်ပြီးတော့ခေါ်မဲဆိုတဲ့သတင်းတွေကြောင့်မြဝတီမြို့ကလူငယ်တွေထွက်ပြေးတင်းရှောင်နေရတဲ့အခြေအနေနိုင်ငံတကာသတင်းတွေဘက်မှာတော့စွန့်ပစ်ပလတ်စတစ်တွေကိုသုံးပြီးတပြက်စီးလိုလူသုံးကုန်အဖြစ်ကမ္ဘောဒီးယားမှာအသွင်ပြောင်းထုတ်နေတဲ့အကြောင်းနဲ့ထိကိုက်ပျက်စီးလာနေတဲ့အမေဇုန်တောကြီးကိုဘာကြောင့်ပြည်ပင်ထိန်းသိမ်းမှုလိုသလဲစတဲ့သတင်းတင်ပြချက်တွေကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေအဖြစ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုတော်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါလိမ့်ဗျာ။
အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူဟာပြည်သူတွေရဲ့ဆန္ဒကိုပြန်မကြည့်ပဲဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်လို့သူယုံကြည်တဲ့အတွက်အစ္စရေးမှာနောက်ထပ်ရွေးကောက်ပွဲကျင်းပဖို့အမေရိကန်အထက်လွှတ်တော်အများစုခေါင်းဆောင်ချက်ရှူမာကတောင်းဆိုလိုက်ပါတယ်ဝန်ကြီးချုပ်နန်တန်ယာဟူဟာသူ့နိုင်ငံကိုကဘာကနေဝိုင်းပယ်မယ်အန်တီအကြောင်းလုပ်နေတယ်လို့လည်းအစ္စရေးနဲ့မဟာမိတ်ဖြစ်ကာလကြာရှည်ရက်တည်ခဲ့တဲ့ဂျူးလူမျိုးတွေကအမေရိကန်အစိုးရရဲ့ယာရုအကြီးဆုံးချက်ရှူမာကပြောကြားလိုက်တာပါလူရည်နှစ်တသမတသန်းကျော်နေထိုင်တဲ့ဂါဇာမှာဒီတိုက်ပွဲတွေကြောင့်နေအိမ်တွေအဆောက်အဦတွေပျက်စီးပြီးဒေသခံထက်ဝက်ကျော်ကအိုးအိမ်ဆန့်ခွာထွက်ပြေးနေရတာပါဒီနေရာကိုအစ္စရေးကမြေပြင်ကရောဝင်ဟင်ကပါတိုက်ခိုက်နေတာဟာအရသာတည်ဆောက်မှုတွေပါတိုးလာနေတာကြောင့်အခုဆိုကဘာတလွှားအစ္စရေးကိုထောက်ခံမှုကမှတ်တမ်းတင်လာအောင်ကြာဆင်းစေတယ်လို့လည်းမစ္စတာရှူမာကပြောပါတယ်လက်ရှိအုပ်ချုပ်မှုကိုအစ္စရေးပြည်သူတွေထောက်ခံမှုတိတ်မရှိတော့တဲ့အတွက်ဒီမိုကရေစီလမ်းရှောင်နှံနေတဲ့အစ္စရေးမှာပြည်သူတွေကိုသူတို့ခေါင်းဆောင်တဲ့သူတို့ရွေးချယ်ခွင့်ပေးခြင်းဟာအရေးကြီးကြောင်းနဲ့ရွေးကောက်ပွဲအသစ်ကျင်းပတာဟာအကောင်းဆုံးဖြစ်မယ်လို့ထင်ကြောင်းပြောကြားလိုက်တာဖြစ်ပါတယ်။နော်ဝေးဝန်ကြီးချုပ်ရိုနက်စ်ဂါစတိုတာကဒီ2024အတွက်ကာဝေးအသုံးစိတ်ကိုပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့နှစ်ရာခိုင်နှုန်းနဲ့အညီတိုးမြင့်သုံးဆဖို့စီစဉ်ထားကြောင်းကြေညာပရင်းနေမှာကြေညာပါတယ်။အခုရထားချက်ဟာ2026မှာပြည့်မီအောင်လုပ်ဖို့အတွက်ဖြစ်ပေမဲ့ရုရှားရဲ့ NGP ခံမမရနိုင်တဲ့အနေအထားဟာနိုင်ငံအတွက်ချင်းချောက်မှုဖြစ်လာနိုင်ခြေရှိတာကြောင့်အခုလိုစောစောတိုးမြှင့်မှုလုပ်ရတာလို့လည်းဝန်ကြီးချုပ်ကပြောပါတယ်။နှောင်းအတွက်2024ကာဝေးအသုံးစိတ်ကိုကနဦးက 8.9 ဘီလီယံခံမထားရကနေအခုနှောင်းဦးရာသီဘတ်ဂျက်မှာတိုးမြှင့်မယ်လို့ဝန်ကြီးချုပ်ကပြောပေမဲ့ဘယ်လောက်တိုးမယ်ဆိုတာအတိအကျတော့ထုတ်မပြောပါဘူး။နေတိုးဖွဲ့ထုတ်ပြန်ချက်ရနှောင်းရဲ့ကာဝေးအသုံးစိတ်ဟာနိုင်ငံပြည်ရင်းထုတ်လုပ်မှုတန်ဖိုး GDP ရဲ့1.5%ရာခိုင်နှုန်းရှိပါတယ်။နဝင်းဝန်ကြီးချုပ်ဟာချက်သပရင်းနေမှာတိုက်ခံနေတဲ့လွှတ်တော်မှာတွေ့ဆုံပြီးရေရှည်စီးမဟာဗျူဟာအစီအစဉ်တွေကိုဆွေးနွေးပါတယ်။အစီအစဉ်ရလဒ်ကိုတော့ဧပြီ5ရက်မှာထုတ်ပြန်မယ်လို့ခန့်မှန်းရပါတယ်။နဝင်းရဲ့လုံခြုံရေးအခြေအနေဟာစွန့်ဝင်ရတယ်လို့ဝန်ကြီးချုပ်ရဲ့ကြေညာချက်မှာဖော်ပြထားပြီးနဝင်းနိုင်ငံဟာရုရှားရဲ့ခံမှန်းရခဲ့တဲ့အနေထားနဲ့အန်ဒီယာနေထိုင်နေရတာဖြစ်ပြီးဒါဟာရေရှည်ဖြစ်လာနိုင်တယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတော်လုံခြုံရေးဆိုင်ရာသတင်းတွေကိုရေးသားပေးပို့တဲ့ VOA သတင်းတောက် Jeff Seldon ကိုအရေးယူလိုက်ကြောင်းရုရှားနိုင်ငံရေးဝန်ကြီးဌာနကချက်သပရင်းနေမှာကြေညာလိုက်ပါတယ်။ချက်သပရင်းနေကထုတ်ပြန်တဲ့အရေးယူတဲ့အစီအစဉ်ထဲမှာ VOA က Jeff Seldon အပြင် Washington Post နဲ့ New York Times သတင်းစာတွေကသတင်းတောက်တွေအပါအဝင်သတင်းတောက်အများအပြားပါဝင်ပါတယ်။ရုရှားကိုဆန့်ကျင်သူတွေလို့ရုရှားဆိုတာကပြောပြီးအရေးယူထားတဲ့ American နိုင်ငံသားဟာအခုဆို228ယောက်ရှိနေပါပြီ။ဒီအမေရိကန်နိုင်ငံသားတွေအနေနဲ့ရုရှားနိုင်ငံနဲ့ဝင်ခွင့်ပိတ်ပင်ထားတာဖြစ်ပြီးသူတို့ဟာလက်ရှိအမေရိကန်အစိုးရရဲ့ရုရှားကြောက်ဝင်ရေးလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူတွေလို့ရုရှားနိုင်ငံခြားရေးဌာနဝက်ဘ်ဆိုက်စာမျက်နှာမှာဖော်ပြပါတယ်။ Sheldon ha Russia so ya ye yum khan ya de dutiya myo VOA win dan ma VOA ye ya yi a chi ke haung Yolanda Lopez sa le 2023 ma Russia so ya dan ka ye yum khan kya ya da ba Russia so ya ye yu le the ma American nayan chai thana pyaw khun ya Matthew Miller a pyan Harvard Yale ne Columbia ro lo American tech ko ji re ka pa maw kha ji tacho le pa won ni da phit par de
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကတောက်ချမနေ့ခင်တင်တွေကိုဆက်လက်ကြင်ညာနေပါတယ် American နိုင်ငံမှာ TikTok Video App တုံးဆက်မှုကိုတားမြစ်ဖို့အတွက်အလုပ်တော်မှာမဲခွဲဆုံးဖြတ်လိုက်တဲ့နောက်တစ်နေ့ဖြစ်တဲ့ January နေ့မှာပဲဗန်နိုင်းဝန်ကြီးဟောင်းစတီဗန်မနူချင်ကတကယ်လို့တရုတ်ခြေဆိုင်ဒီ app ပန်းရှင်ကတာရောင်းဖို့သဘောတူမယ်ဆိုရင်သူဟာ TikTok ကိုဝယ်ဖို့အတွက်ယင်းနှိမ့်နှောင်မှုအဖွဲ့ဖွဲ့ဖို့လုပ်မယ်လို့ပြောပါတယ်။သမရဟောင်းဒေါ်နယ်ထရမ့်လက်ထက်ကတာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးဟောင်းမနူချင်က TikTok ကိုတုံ့ဆက်သူအမေရိကန်နိုင်ငံသားကတန်း180ကျော်ရှိနေတာကြောင့်ဒါဟာ American ပိုင်းစီးပွားရေးလုပ်ငန်းတစ်ခုဖြစ်တယ်လေလို့CNBC သတင်းဌာနကိုပြောပါတယ်။မနူချင်းကသူ့ဖွဲ့မဲ့ယင်းနှိမ့်နှောင်မှုအဖွဲ့ထဲမှာဘယ်သူတွေပါမယ်ဘယ်လောက်ယင်းနှိမ့်နှောင်နိုင်မယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ TikTok ကိုတရုတ်နည်းပညာကုမ္ပဏီ Backdance Limited ကပဲလုံးဝပိုင်ဆိုင်တာဖြစ်ပါတယ်။ TikTok ကိုလက်ရှိပိုင်ဆိုင်နေသူနဲ့ American နိုင်ငံတွင်သုံးဆမှုတွေဟာအမျိုးသားလူမျိုးရေးကိုချင်းချောက်မဲ့အင်ဂျင်ရှိနေတာအတွက်အောက်လွှတ်တော်ကစိုးရင်ပြီးနိုင်ငံတွင်သုံးဆမှုတားမြစ်ဖို့အတွက်ထောက်ခံမဲ352မဲကန့်ကွက်မဲ65မဲနဲ့မဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ TikTok ကတော့သူတို့ဟာတရုတ်အစိုးရရဲ့အတုံးချကံမဟုတ်ဘူးလို့ညှင်းဆိုထားပါတယ်။တောင်ကိုရီးယားနဲ့အမေရိကန်နှစ်နိုင်ငံစစ်တပ်တွေဟာနှစ်စဉ်လက်ကျင်နေကြဖြစ်တဲ့ Freedom Shield ပူးတွဲစည်းလက်ကျင်မှုရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့ Season အစ်စ်တွေနဲ့ပြစ်ခတ်လက်ကျင်မှုကိုစက်တဘရီနေ့မှာပြုလုပ်ခဲ့ကြပါတယ်။ American စစ်တပ်ရဲ့ drone တွေစီးကရတဲ့ထောင်လိုင်းအချက်လက်တွေကိုအခြေခံပြီးတောင်ကိုရီးယားတန့်ကားတွေနဲ့တိုက်ခိုက်မှုကိုလက်ကျင်ကြတာဖြစ်ပါတယ်။ဒီကြတဲ့ပြည်နယ်ပူးတွဲစည်းလက်ကျင်မှုမှာတောင်ကိုရီးယားနဲ့အမေရိကန်စစ်သားပေါင်း300ကျော်ပါဝင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားတင့်ကား20ကျော်ကရာနဲ့ချီတဲ့ဂျီဇန်တွေနဲ့ပြစ်မှတ်တွေကိုပြစ်ခတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားချင်းမြန်တပ်မတမ်းမှုကြီးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးချိုဆောင်ဂျီကတော့အခုလိုစည်းလက်ကျင်မှုတွေကလည်းတကယ်တိုက်ပွဲဖြစ်လာခြင်းအတွက်ပြင်ဆင်ပေးသားဖြစ်ပြီးရန်သူကိုချေမှုန်းနိုင်မှာဖြစ်ကြောင်းပြောပါတယ်။ American Engineer တက်အကြီးကဲ Mark Samlin ကလည်းအရေးကြီးဆုံးကအမေရိကန်ရဲ့မဟာမိတ်တွေတောင်ကိုရီးယားမိတ်ဆွေတွေနဲ့ဆက်ဆံရေးခိုင်မအောင်တိစောက်နိုင်ဖို့ဖြစ်တယ်လို့ပြောပါတယ်။ Freedom Shield ပူးတွဲစည်းရဲ့လက်ကျင်မှုကို March 4ရက်ကနေစတင်ခဲ့တာဖြစ်ပြီးအခု March 14ရက်နေ့မှာပြီးဆုံးသွားပါပြီ။အခုလိုပူးတွဲစည်းရဲ့လက်ကျင်တာဟာသူတစ်ပါးကိုကျူးကျော်ဖို့လက်ကျင်တာဖြစ်ကြောင်းပြောပြီးမြောက်ကိုရီးယားကရှုံ့ချပြစ်တင်လိုက်ပါတယ်။ Ukraine ကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့ Russia ကအားကစားသမားတွေပေါ်မှာအပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC ကကန့်သတ်မှုတွေချမှတ်နေတဲ့ကြားမှာပဲပါရီမှာဒီနှစ်ကျင်းပမယ့်အိုလံပစ်ပွဲကိုရုရှားအိုလံပစ်ကော်မတီ ROC ကသဘိတ်မှောက်မှာမဟုတ်ကြောင်း ROC အကြီးအကဲကချက်တပင်းနေမှာပြောပါတယ် ROC ဥက္ကဋ္ဌစတန်စလာပိုညာကော့ကသဘိတ်မှောက်တဲ့အလုပ်ကိုသူတို့ဘရော့မှာလုပ်မှာမဟုတ်ပဲကို့အားကစားသမားတွေကိုအမြဲတစေထောက်ခံပံ့ပိုးမယ်လို့ပြောပါတယ်အခု IOC ကချထားတဲ့ကန့်သတ်မှုတွေဟာလည်းတရားမဝင်သလိုတရားမျှတမှုမရှိဘဲလက်ခံနိုင်စရာလည်းမရှိဘူးလို့ပြောပါတယ်။ပါရီမှာဇူလိုင်26ကနေအောက်တိုဘာ7ရက်နေ့ထိကျင်းပမဲ့အိုလံပစ်ပြိုင်ပွဲတွေမှာအရေးချင်းဖြစ်မိတဲ့ရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးမှာဖြစ်ပေမဲ့သူတို့အနေနဲ့နိုင်ငံကိုစားပြုအလံနဲ့ဒစိတ်ကင်ဆန်ခွင့်မရှိသလိုအမျိုးသားတချင်းတည်ဆွခွင့်လည်းမရှိဘဲတီးခြားလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်။ဒါ့အပြင်ယူကရိန်းကစစ်ပွဲကိုတက်တက်ကြွကြွထောက်ခံတဲ့အားကစားသမားတွေကိုရောရုရှားနဲ့ဘယ်လာရုစစ်တပ်ထဲကဝင်ရောက်နေသူတွေကိုပါဒီပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားတာပါ။ရှေးခေတ်ကာလတုန်းကတော့1980မော်စကိုမှာကျင်းပတဲ့အိုလံပစ်ပွဲတော်ကိုအမေရိကန်ကသဘိတ်မှောက်ခဲ့တယ်လို့1984လော့စ်အန်ဂျလစ်မှာကျင်းပတဲ့ပွဲကိုလည်းဆိုဗီယက်ရုရှားနဲ့သူ့မဟာမိတ်တွေကသဘိတ်မှောက်ခဲ့ကြတာဖြစ်ပါတယ
်။ဒီမှာပြည့်တောက်ကြနေမနေ့ခင်ထိတ်တန့်အောင်သတင်းတွေကိုတော်ခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VOA နဲ့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆက်မျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်လာရောက်ရှုစားနေပါလေအပတ်စဉ်ကဏ္ဍတွေမတိုင်ခင်ပြည်တွင်းဒီမြန်မာပြည်တွင်းဘိမ်းစိုက်ပျိုးမှုဘလောက်များလာတယ်လဲဆိုတာကြည့်အောင်ပါမြန်မာနိုင်ငံမှာစစ်တကအာဏာသိမ်းမှုကြောင့်နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေပိုဆိုးလာချိန်မှာပဲမြန်မာနိုင်ငံရဲ့ဘိမ်းစိုက်ပျိုးထုတ်လုပ်မှုကလည်းပိုတိုးလာနေပါတယ်မြန်မာဟာပြီးခဲ့တဲ့2023ခုနှစ်အတွင်းကမ္ဘာပေါ်မှာဘိမ်းထုတ်လုပ်မှုအများဆုံးနိုင်ငံဖြစ်လာတယ်လို့ကုလသမဂ္ဂကပြောပါတယ်စီးပွားရေးအကဲခတ်တွေအခက်ခဲတွေကြောင့်ဒီရှမ်းပြည်နယ်ဖေခုံကနေတောင်သူတချို့ဘိမ်းဆိုင်ပြိုးလာတာနဲ့ပတ်သက်ပြီး AFP သတင်းဆောင်ပါကိုရှင်းခံပြီးတော့ကိုရန်နိုင်ကပြောပြထားပါတယ်ဗျာ
မြန်မာနိုင်ငံရှေ့ပိုင်းရှမ်းပြည်နယ်ဖေခုံမြို့ကဝေးလံခေါင်တီးတဲ့နေရာကဘိန်းဆိုင်တောင်သူတချို့ဟာသူတို့ရဲ့ဘိန်းငင်းတွေထဲမှာဘိန်းချစ်နေကြတာဖြစ်ပါတယ်။အဲလိုဘိန်းချစ်ပြီးနောက်တနေ့မနက်မှာတော့တောင်သူတွေဟာထွက်လာတဲ့ဘိန်းသေးတွေကိုစုပြီးတော့ဘိန်းမြူထုတ်လုပ်ဖို့အတွက်တင်ပို့ကြပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့2023ခုနှစ်အတွင်းမြန်မာနိုင်ငံဟာအာဖဂန်နစ္စတန်နိုင်ငံကိုကျော်လွန်ပြီးတော့ကမ္ဘာမှာဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရဲ့နေသက်ဒေသတွေမှာဘိန်းဆိုင်ပြုမှုဟာအချိန်တော်ကြာကလေးကရှိလာခဲ့တာဖြစ်ပြီးတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဒုစရိုက်ဂိုင်းတွေဟာအဲ့ဒီကနေဘိန်းမြူထုတ်လုပ်ပြီးတော့မူရမောင်ခုကုန်ကူးနေကြတာပါ။အာဏာပိုင်တွေဘက်ကလည်းအခုလိုဒေါ်လာဘီလီယံပေါင်းများစွာတန်ဖိုးရှိတဲ့ဒီမူရမောင်ခုကုန်ကူးတဲ့လုပ်ငန်းတွေကိုမတိကျအောင်စောင့်နေကြတယ်လို့အကဲအကတ်တွေကပြောပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့မြန်မာနိုင်ငံတော်မှာစီးပွားရေးလူမှုရေးမတည်ငြိမ်မှုတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဖြစ်ပေါ်လာခဲ့တာကြောင့်တချို့ရုန်းကန်နေရတဲ့လယ်သမားတွေအတွက်ငွေရဖို့ကပိုပြီးတော့အရေးကြီးလာနေပါတယ်
။ဆံနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီသနေ့မှစိုက်တာပါ။အဲဒီသနေ့တွေလည်းကျွန်တော်နည်းနည်းပါးစိုက်ပါတယ်။အဲပန်းလေး50တရာလောက်ပေါ့နော်။ဒီသနေ့မှကျွန်တော်ဒီ30ဧကအ3ဧကပြည့်ကျွန်တော်စိုက်ပါတယ်။
သူစိုက်ထားတဲ့အဲ့ဒီဘိန်းကင်း3ဧကကနေအခုနှစ်ရိတ်သိမ်းချိန်မှာဘိန်းစည်16ကီလိုလောက်ထွက်ဖို့မျှော်လင့်ထားပြီးတော့ဒါကိုရောင်းတဲ့အခါမှာအမေရိကန်ဒေါ်လာ4500လောက်ရဖို့မျှော်လင့်တယ်လို့ကိုအောင်မိုးကပြောပါတယ်ဘိန်းစိုက်ပြုမှုတရားဝင်မဝင်ဆိုတဲ့ပုံမှာသူ့အနေနဲ့အသိအေးမစိုက်နိုင်ပဲသူ့ရဲ့မိသားစုယက်တီနိုင်ရေးအတွက်အခုလိုဘိန်းစိုက်ရတာဖြစ်တယ်လို့လည်းကိုအောင်မိုးကပြောပါတယ
်ကျွန်တော်ကတော့25ဝန်းကျင်လောက်ပဲ25လုံးလောက်ဝင်းကျင်လောက်ပဲကျွန်တော်မှန်းထားပါတယ်အရင်ပြန်တိုက်မှာပေါ့နော်ဒီလောက်ရမှာ
ဖဲခုံမျိုးကနောက်ထပ်တောင်သူတူဖြစ်တဲ့မအေးသိန်းဆိုရင်လည်းအရင်ကစဘာပဲပြောင်းထောပတ်ဒီစားတွေကိုစိုက်တဲ့တောင်သူတူဖြစ်ပါတယ်ဒါပေမဲ့သူတို့ဒေသမှာစစ်ကောင်စီတပ်တွေနဲ့တော်လိုင်းအင်အားစုတွေကြားနနက်ကိုင်ပဋိပက္ခတွေဖြစ်လာချိန်မှာတော့သူမလည်းအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြတာပါအခုခါမှာတော့မိသားစုရှင်သန်ရက်ဒီရဲ့အတွက်ဘိန်းဆိုင်ပြူနေတယ်လို့မအေးသိန်းကပြောပါတယ်
ဆူဆာဝန်ညီတာကျတဲ့နေလို့ဒါကြောင့်လည်းကျမဒီဘက်ကျမတို့ဒီဘက်ကင်းဆိုင်ရတာပေါ့နော်ကျမတို့ရဲ့ဆာဝန်ညီနေနဲ့ဖြည့်ရှင်ပေးနိုင်အောင်ပေါ့နော်ကျမတို့အတချစီပွားရေးလို့ပြန်တော့လည်းအဆင်မပြေဒီချိန်မှာနိုင်ငံရေးချင်းတွေလည်းမကောင်းတဲ့အတွက်ကြောင့်လို့ကျမတို့ကဘယ်လိုမှအဆင်မပြေတဲ့အတွက်ကျမတို့ဒီဘက်ကင်းဆက်ပြောချင်းဖြစ်ပါတယ
်ကုလသမဂ္ဂရဲ့အဆိုအရတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်တိုင်းပြည်တွင်းမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့သူတွေ2000လောက်ရှိတယ်လို့ပြောပါတယ်ဒါပြင်မြန်မာကျပ်ငွေတန်ဖိုးအစမတန်ထိုးကျသွားတာကြောင့်ဓာမီဝါဒလိုမျိုးစိုက်ပျိုးရေးမှာအသုံးပြုရတဲ့ပစ္စည်းတွေဝယ်ရတာလည်းပိုဈေးကြီးလာပြီးတော့လုပ်ငန်းလုပ်ကိုင်ဖို့အတွက်အခက်အခဲတွေရှိလာတယ်လို့ပြောပါရယ
်ဘင်းဆိုင်တယ်ဆိုတော့စီးပွားရေးတော့မဖြစ်ဘူးဘာဖြစ်လို့ဆိုင်လဲဆိုကွန်ပျူတာစုဖူလောင်ဖို့အတွက်ပဲကျမတို့ဆိုင်တာပါတကယ်တမ်းဆိုရင်တော့ကျမတို့ကိုပိုင်အိုးအိမ်ဆိုလည်းကလုံးပျက်စီးသွားပြီဒါကြောင့်မလို့ကျမတို့ဒီ banking မဆိုင်ကျမတို့မှလည်းလောက်စားဆရာဘာမှမရှိတော့ပြန်ဖို့ဆိုလည်းဘလို့မှဆင်မပြေတော့ခုပွဲရုံလည်းတည်တဲ့တိုင်မရှိတော့ဘူးလေ
ဒီပေါ်မှာကိုအောင်မိုးကလည်းသဘောတူပါတယ်
။ပြောင်စေးတွေသူတက်ပေမဲ့လည်းကျွန်တော်တို့မှရောင်းတဲ့ပွဲရုံတွေမရှိဘူးလေ။ရောင်းတဲ့ပွဲရုံတွေမရှိတော့ကျွန်တော်တို့ဟိုးမြောက်ဖဲတို့ပွဲရုံရှိနေရာတင်ပြီးတော့သွားနိုင်ဖို့အတွက်အစည်းရိတ်နဲ့စကားတွေလည်းကျွန်တော်တို့မနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ပြောင်းလဲမလုပ်တော့ဘဲနဲ့ကျွန်တော်တို့ဒီအစားထိုးအဖြစ်နဲ့ကျွန်တော်တို့ဒီပန်းတွေကိုကျွန်တော်ပြန်ဆိုင်ဖြစ်တာပါဒီတနေ့မှပါ
နိုင်ငံတော်မှာလက်ရှိဖြစ်နေတဲ့ပဋိပက္ခတွေကြောင့်ကုန်ပစ္စည်းတွေပို့ဆောင်ရေးလုပ်ငန်းတွေမှာအဟန့်တားဖြစ်စေပြီးတော့မြန်မာနိုင်ငံရဲ့အဓိကဝန်ငွေရရှိစေတဲ့ဇဘာနဲ့ပြောင်းလို့လိုမျိုးလေယာထောက်ကုန်စည်းနံတွေပြပတင်ပို့မှုတွေကိုရပ်တန့်စေတယ်လို့ကမ္ဘာ့ဘဏ်ကမနစ်ကနောက်ပိုင်းမှာပြောထားပါတယ်။အချိန်နှေးမှာပဲဘိန်းဆိုင်ပြိုးမှုတွေဟာပိုခက်မိလာပြီးတော့ယင်းနှိမ့်နှံမှုတွေပိုတိုးလာနေသလိုရေသွင်းဆိုင်ပြိုးမှုတွေပိုတိုးတက်လာတဲ့အတွက်ဘိန်းထွက်ရှိမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။ မြန်မာနိုင်ငံကဘိန်းထုတ်လုပ်မှုဟာ2022ခုနှစ်မှာမက်ထရစ်တန်ချိန်890ရှိရာကနေမနစ်ကမက်ထရစ်တန်ချိန်1080အထိရှိလာတယ်လို့ကုလသမဂ္ဂမွေးစေးဝါးနဲ့ရာဇဝမှုနိုင်ငံရေးအဖွဲ့ UNODC ကပြောပါတယ်။မြန်မာနိုင်ငံဟာအခုခါမှာကမ္ဘာမှာမွေးစေးဝါးအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်ဆိုတာကိုသူ့အနေနဲ့မသိဘူးလို့ကိုအောင်မိုးကပြောပါတယ်။နိုင်ငံတော်မှာဖြစ်နေတဲ့ပြည်ပခါတွေလောလောဆယ်မှာအဆုံးသတ်ဖို့မြင်သေးတာကြောင့်ဒီနေ့ဘိန်းထွက်ရှိမှုပမာဏဟာလည်းမနစ်ကထက်ပိုများနိုင်တယ်လို့လည်းသူကခန့်မှန်းပါတယ
်ပြီးခဲ့တဲ့တနည်းထက်တော့ပိုများမယ်လို့ပြောလို့ရတယ်ပေါ့နော်ဒုက္ခလည်းပိုများတဲ့အတွက်ကြောင့်ဟိုအကြောင်းရင်းပေါ်မှာဖြစ်တည်နေရတဲ့ဒီပီတူတွေပိုများတဲ့အတွက်ကြောင့်မို့တောင်ပြေးမြောက်ပြေးလို့လည်းမရဘူးကိုနေရနဲ့ကိုဒီတာနဲ့ပဲကိုပြေးပြီးတော့ခလုံးတောင်ရမှာခလုံးပြေးနေရတဲ့လူမလို့ကျွန်တော်တို့ဒီနေ့မှာစိုက်တာပုံရမယ်လို့ကျွန်တော်တို့ထင်ပါတယ
်မအေးသိန်းကတော့အချိန်နေရအခုလိုဘိန်းစိုက်ပြိုးနေရပြီမဲ့လဲတိုင်းပြည်ပြန်လဲတည်ငြိမ်သွားတဲ့အခါမှာတော့ဒါကိုဆက်လုပ်တော့မှာမဟုတ်ဘူးလို့ပြောပါတယ
်အခုနိုင်ငံရေးလောင်းဝချင်းနေမကောင်းကျွန်တော်တို့မကိုပိုင်ချန်ဆိုလည်းမရှိတော့ဒါကြောင့်ကိုပိုင်ချန်ဆိုလည်းမစိုက်စားရတဲ့အတွက်တခြားချံမျိုးတော့မဆိုင်စားရဘောနော်တခြားစပါးလာတော့ဆိုင်တယ်ဒါမဲ့ဒီဘင်းရဒီအခုမှနိုင်ငံရေးချင်းနဲ့မကောင်းမှပြန်ဆိုင်တယ်ဒါမဲ့နိုင်ငံရေးချင်းနဲ့တကောင်းလာခဲ့မယ်ဆိုရင်ကျမတို့လုံးဝမဆိုင်တော့ဘူးလို့
ဆမ်မီနယ်အတွင်းဘင်းငင်းတွေကထွက်လာတဲ့ဘင်းတွေကိုတောတောင်တွေထဲမှာလူတွေမသိအောင်ဖွဲ့ပြီးတော့ဆောက်လုပ်ထားတဲ့စက်ရုံတွေကနေတဆင့်ဘင်းမြူထွက်လုပ်ပြီးတော့အဲ့ဒီကနေတဆင့်ထိုင်းပါဝင်အင်းကြီးနိုင်ငံတွေကိုတရားမဝင်မောင်းခိုတင်ပို့ပြီးတော့ကမ္ဘာဈေးကွက်ကိုရောင်းချနေတာဖြစ်ပါတယ်ခင်ဗျာ
ကိုရင်နိုင်ပြောပြသွားတာပါခင်ဗျာအခုတော့မြဝတီမြို့မှာစစ်မှုထမ်းဖို့ဆင့်ခေါ်မဲ့သတင်းထွက်လာတာကိုတင်ပြခြင်းပါလေထိုင်းမြန်မာနယ်စပ်မြဝတီမြို့မှာမဲနိုင်ပြီးတော့ဒီစစ်မှုထမ်းဖို့ခေါ်ယူမယ်ဆိုတဲ့သတင်းတွေကြောင့်လူငယ်တွေဟာအိမ်မှာမနေရတော့ပဲရှောင်ပြေးနေကြရတယ်လို့ဆိုပါတယ်ဒီအကြောင်းထိုင်းနယ်စပ်အခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ထမ်းမနေဆက်ကရင်ပြည်နယ်မြဝတီမြို့မှာလူငယ်လူရွယ်တွေကိုစစ်မှုထမ်းဖို့အတွက်မဲနိုင်ဖို့ခေါ်ယူမှုတွေရှိနေကြောင်းဒီအတွက်မြဝတီမြို့မှာမိဘတွေကိုလူငယ်တွေကပါစိုးရိမ်ပူပန်နေကြပြီးတချို့ဆိုရင်နေအိမ်တွေမှာမနေရတော့ပဲရှောင်ပြေးနေရကြောင်းဒေသခံတဦးကပြောပြပါတယ
်အခုကမြဝတီမြို့ပေါ်မှာရုပ်ရုပ်တွေဖြစ်နေအဲ့ဒီစစ်မှုထမ်းမနေရဆိုတော့မဲနိုင်ရမယ်အိမ်တိုင်းမဲနိုင်ရမယ်တုတ်ကြီးရုပ်တွေကတော့ပြီးတော့မကျမ်းတဲ့လူကလည်းပဲကျမ်းမှာပတ်ဆောင်တဲ့လူအိမ်နေမှာအကုန်မဲနိုင်ရတယ်ဆိုတော့အမရိုးရိုးကျက်ဖြစ်နေတာ။သွားနိုင်လာနိုင်တဲ့လူအကုန်လုံးမဲနိုင်ရမယ်မဲပေါအောင်သွားရမယ်ပေါ့နော်။အဲ့လိုမျိုးပြောတယ်။အခုရက်ွက်အမတ်1အမတ်2အမတ်3အမတ်4အဲ့လိုရက်ွက်ကြီးစီနောက်ဒီလေကျွန်းဆိုတာတော့ရှိတယ်။ဒီလေကျွန်းမှာအင်ဂျင်အများဆုံး50လောက်ရှိတယ်မှာအင်ဂျင်50စီးလို့ရှိရင်အဲ့တကြီးရကိုမသွားနိုင်တဲ့ဒါဖယ်လေးဆို50လောက်ရှိအဲ့50ကမဲနိုင်ရမှာ။ပေါက်တဲ့အိမ်20သွားရမယ်။အဲ့လိုစဉ်းစားမှပြောပြောလာတယ်ဟိုသူတို့ရှိသွားမဲ့တူတော်တဲ့ခုတ်တာကောင်းလို့ဆိုပြီးတော့အဲ့လိုပဲစဉ်းစားကြတဲ့သူကများတယ်လုံးဝမဝင်ကြအကြောင်းတော့မရှိဘူးသူတို့ရှိတော့
မလ9ရက်နေ့ကစလို့မြဝတီခရိုင်အတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးမြဝတီခရိုင်အတွင်းကစစ်တပ်ရဲ့စခန်းတစ်ခုဖြစ်တဲ့ခမရ399နဲ့သင်ငန်းညီနောင်ရဲစခန်းကို KNLA PDF ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်တယ်လို့နောက်ထပ်ဖလူစခန်းကိုလည်းသိမ်းပိုက်လိုက်ပါတယ်ဒီနောက်မှာတော့မြဝတီအတွင်းမှာမတည်ငြိမ်မှုတွေဖြစ်လာပြီးစစ်တပ်ကလည်း6ရက်ဇက်တိုက်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်အခုလိုမျိုးမြို့ကန်လူငယ်ဒေသမှာကဆိုင်းမြန်မာနယ်ဆက်မဲဆောက်မြဝတီကြားကရေလေကျုံးကလူတွေကိုပါစစ်မှုထမ်းစီဖို့လှုပ်ဆောင်လာတာဖြစ်လို့ဒါဟာမြဝတီမြို့ကိုခုခံကာကွယ်ဖို့ဖြစ်နိုင်တယ်လို့လည်းဒေသခံတွေကယူဆနေကြပါတယ်
ဘာလို့လဲဆိုတော့ခါကြတော့အခုဒီတိုက်ပွဲတွေဖြစ်နေပြီတဲ့နောက်ပိုင်းမှာသူတို့စစ်အင်အားကဟိုဘက်ကတက်လာလို့မရတော့ဘူးဒီဘက်ကကလေးတွေလူငယ်ပိုင်းအဲ့ဒီစစ်တပ်တွေတွင်ပြည်ယူဖောင်းဝုတ်ပြီးတော့မြောက်ဒီမျိုးကာကွယ်တဲ့ပုံစံမျိုးသူတို့လုပ်ဖို့လာတော့မတွေ့ဘူးဒီ195တို့ဒီမြောက်ဒီတို့သူတို့တက်ကြွားမှာဆိုတော့သူတို့နေတကတွေပဲပူပူပဲရှိတယ်လေကောင်းကောင်းနေလာလို့မရဘူးလာလို့မရတဲ့ခါကြတော့ဒီမျိုးဟာရှိတဲ့လူငယ်အားမြောက်ဒီမျိုးကိုပြန်လည်ခံသေးအချက်နဲ့ကာကွယ်ဖို့မြောက်ဒီမကြရေးပေါ့အဲ့လိုပုံစံမျိုး
ကရင်ပြည်နယ်မြဝတီခရိုင်အတွင်းကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်တလျှောက်ကိုစစ်ဘေးရှောင်နေသူတွေထောင်ထဲချထွက်ပြေးလာကြပြီးထိုင်းဘက်ကလည်းတရားကိုဖျက်ချော်ပြီးခုနှစ်ရက်နေထိုင်ခွင့်လက်မှတ်နဲ့တရားဝင်လာရောက်သူတွေလည်းများလာကြပါတယ်။ထိုင်းဘက်ကလည်းနယ်စပ်တလျှောက်လုံခြုံရေးတွေကိုတင်းကျပ်ပြီးကင်းလဲမှုတွေလည်းလှုပ်လာပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့ Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကျွန်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA ရဲ့တောက်ကြနေမနဲ့ခင်အစီအစဉ်တွေကိုချစ်မိတ်ဆွေတွေရှုမြင်နားဆင်နေရတာဖြစ်ပါတယ်အခုတခါတော့သဘာဝဘဝဝန်ကျင်ကိုထိမ့်သိမ်းတဲ့သဘောဆောင်တဲ့တင်ထွင်မှုအကြောင်းကိုပြောပြခြင်းပါတယ်ကမ္ဘောဒီးယားနိုင်ငံရဲ့မြို့တော်ဖနွမ်းပင်မှာစွန်ဦးတီထွင်သူလုပ်ငန်းရှင်တို့ကပလတ်စတစ်စွန့်ပစ်ပစ္စည်းတွေကနေတပြက်စီအဖြစ်ဖန်တီးထုတ်လုပ်ရောင်းချနေပါတယ် Riders သတင်းဆောင်မကိုအခြေခံပြီးတော့အလိမ္မာကပြောပြမှာပါခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်းပင်မြို့မှာရှိတဲ့အလုတ်ယုံကိုရောင်အသေးလေးကအလုတ်သမားတစုဟာထိုက်ပြီးတော့ပလတ်စတစ်ပလင်းအလုတ်တွေကိုလှည့်ကာပလတ်စတစ်အပြင်လေးတွေဖြစ်အောင်ဓာတ်သွားနဲ့ပိုက်ဖြတ်နေကြပါတယ်။ဒီပလတ်စတစ်အပြင်တွေကိုစုပြီးတော့နေ့စဉ်သုံးပစ္စည်းတစ်ပျက်စီးအဖြစ်ပြောင်းလဲအသုံးပြုတာပါ။ဒီနေ့ကိုစုပစ်ထားတဲ့ပြန်ပြပလတ်စတစ်ပလင်းပေါင်း 9,000 လောက်ရှိတဲ့ဘူးတွေကို2023ခုနှစ်မတ်လကတည်းကဒီလိုတစ်ပျက်စီးအဖြစ်ပြောင်းလဲလာတာအခုဆိုရင်ပလတ်စတစ်ဘူးတန်စီပေါင်း44ချိန်ရှိပါပြီ။ပလတ်စတစ်ဘူးအလွတ်တွေကိုလှည့်လှီးဖြတ်ပြီးရလာတဲ့ပလတ်စတစ်အပြင်အပိုင်းတွေကိုဆက်ပေါ်မှာတစုတစည်းနဲ့စုစည်းထားပါတယ်။ပြီးတဲ့နောက်တောက်တောက်တင်းတင်းဖြစ်နေတဲ့ဒီပလတ်စတစ်အပြင်တွေကိုပြော့ပြောင်းသွားဖို့ရေရွေးတဲ့စိမ်ကလက်မသုံးလက်မခွဲအရှိရှိတဲ့ပုံစံကွက်ပေါ်မှာအရွက်တူအောင်လှီးဖြတ်ဒီအပြင်တွေကိုတစ်ပြက်စီးအစွမ်းနာမှာစုချပြီးတော့တက်ထူကျိုးနဲ့ချုပ်လုပ်ပါတယ်။42နှစ်အရွယ်ကမ္ဘောဒီးယားနိုင်ငံသားဟက်စကေယာကသူ့ပတ်ဝန်းကျင်အတိုင်းဝိုင်းမှာပလတ်စတစ်ညင်ညမ်းမှုကိုရှော့ချဖို့ဖနွမ်းပင်မြို့မှာရှိတဲ့အကျယ်ဝန်း9မီတာ55မီတာရှိတဲ့ကိုရောင်မှာဒီအသေးစားလုပ်ငန်းကိုလှုပ်ဆောင်နေတာပါဖနွမ်းပင်မြို့မှာတနေ့ကိုအမိုက်မျိုးစားမျိုးစုံစုစုပေါင်းတန်ချိန် 4,000 ကျော်အထိထွက်ရှိတယ်လို့မြို့တော်စီပင်သားရပတ်ဝန်းကျင်ထိန်းသိမ်းရေးဌာနရဲ့ထုတ်ပြန်ချက်အရသိရပါတယ်ပလတ်စတစ်အမိုက်တွေကိုစီကတ်မရှိစွန့်ပစ်တာကပိုးပြီးတော့များလာပါတယ်မြို့ရဲ့စွန့်ပစ်အမိုက်တွေရဲ့20ရာခိုင်နှုန်းကပလတ်စတစ်အမိုက်တွေဖြစ်တယ်လို့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဆိုပါတယ်။တခါတော့ပလတ်စတစ်ပစ္စည်းတွေဖြစ်တဲ့ပလတ်စတစ်အိတ်တွေ၊ပိုက်တွေနဲ့ဘူးတွေကိုရေမြောင်းတွေနဲ့အမိုက်ပုံတွေမှာအများဆုံးတွေ့ရပါတယ်။စွန့်ပစ်ပစ္စည်းတွေကိုပြန်တီထွင်သုံးစွဲတဲ့နိုင်ငံရဲ့ခြားကစိတ်ကူးစိတ်တန်းကိုအတူယူပြီးတော့ဒီစွန့်ပစ်ပလတ်စတစ်တွေကိုပြန်သုံးပြီးတပြက်စီးအဖြစ်တီထွင်ဖန်တီးတဲ့လုပ်ငန်းမှာအလုပ်သမား28ဦးအဖွဲ့ကိုအလုပ်ခံထားပါတယ်။ဒီတီထွင်ဖန်တီးထားတဲ့စွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုကြာရှည်ကသုံးလို့ရတယ်ဆိုတာသိရှိနားလည်စေဖို့ခဲယာကရည်ရွယ်တာပါ။တပြက်စီးလုပ်ဖို့ဝါကြောင်တွေပလတ်စတစ်ဘူးတွေလိုမျိုးကုန်ကျစကုန်ကျစီကနိုင်ငံသားနဲ့ရှင်ရင်ကမ္ဘောဒီးယားနိုင်ငံမှာဈေးသက်သာတာကြောင့်ဒီပလတ်စတစ်စွန့်ပစ်အမိုက်ပြန်သုံးတဲ့လုပ်ငန်းလုပ်ဖို့စိတ်ကူးရခဲ့တာလို့ခဲယာကဆိုပါတယ်။ခဲယာဟာတမတ်ရိုးကြတပြက်စီးရောင်းသူအဖြစ်2010ခုနှစ်တုန်းကအလုပ်လုပ်ခဲ့ပြီးတော့ဗီယက်နမ်နဲ့ထိုင်းနိုင်ငံတို့လိုအိန္ဒိယနိုင်ငံတွေကတင်သွင်းတဲ့အရေးသွေးမြစ်တပြက်စီးတွေရဲ့အဝယ်လိုအားများတယ်ဆိုတာသူသိခဲ့ပါတယ်။ပုံမှန်တပြက်စီရိုးရိုးရဲ့အဖြစ်များဆုံးပြဿနာကတော့ကြာရှည်မခံတာပါ။ဒါပေမဲ့အခုဒီပလတ်စတစ်နဲ့ဖန်တီးထုတ်လုပ်ထားတဲ့တပြက်စီကတော့အကြမ်းမတမ်းခံတာမို့ဝယ်ယူသုံးဆသူများပါတယ်။2024ခုနှစ်ဇန်နဝါရီလတုန်းကဖုန်းကြီးကျောင်းအတွက်တပြက်စီအချောင်80ဝယ်ခဲ့တယ်လို့သက်တော်26နှစ်ရှိတဲ့ဗုဒ္ဓဘာသာဝင်တန်ကတော့တပါးကမိန်ပါတယ်
။မေမောအမကြီးညုံဟာဤဘစ်စဝတ်ကျင်းတယ်
ဒီတပြက်စီကတော်တော်ခိုင်ပါတယ်တော်ရုံမပြက်စီပါဘူးပလတ်စတစ်ဆိုတော့ရိုးရိုးတပြက်စီလိုအမွှေးကျွတ်တာလည်းမရှိပါဘူ
းခေယာရဲ့အလုံယုံကူရောင်ကအဖွဲဟာပလတ်စတစ်တပြက်စီအချောင်း900ခန့်ကိုနေ့စဉ်ထုတ်လုပ်ပြီးတော့ဈေးနှုန်းကတော့လက်ကားဈေးတစ်ချောင်းကိုအမေရိကန်ဒေါ်လာ2ဒေါ်လာခွဲဖြစ်ပြီးတော့လက်လီဈေးတစ်ချောင်းကိုအမေရိကန်ဒေါ်လာ4ဒေါ်လာနီးပါးရောင်းချပါတယ်အဓိကဖောက်တယ်တွေကတော့ဖနန်ဘေမျိုးအနန်းနဲ့
Severin CNR Rap Takio Ratana Kiri Bantimi Chain မျိုးနဲ့ Batami မျိုးတွေကဖြစ်ပါတယ
် at Baram တဲ့ကိုယ်တော့ညုံပတ်ပကတ်ကညုံချမ်းအိမ်မင်းရူပြပ်နဲ့ကတ်လာမင်းနိုင်
ကမ္ဘောဒီးယားနိုင်ငံမှာ25ပြည်နယ်ရှိတာမို့စွန့်ပစ်ပလတ်စတစ်ကုန်ရမ်းရဖို့ကျွန်တော်စိတ်မပူပါဘူးကမ္ဘောဒီးယားနိုင်ငံကနိုင်ငံကြီးလေနောက်ပြည်လူတော်တော်များများကိုကျွန်တော်တို့ဒီမှာမပါလို့နေတယ်လဲဆိုတာသိစေချင်တယ် စွန့်ပစ်ပလတ်စတစ်တွေကိုဘယ်လိုလုပ်တယ်ဆိုတာလူများများကိုတွေးစီခြင်းနဲ့ကျွန်တော်ဘာမှဖုံးကွယ်စရာမရှိပါဘူး
plastic bullet အလုပ်တွေကိုအမိုက်စူဆောင်းသူတွေနဲ့အမိုက်ရောင်းချဆိုင်တွေစီကနေဝယ်ယူကစွန့်ပစ် plastic ကုန်ကြမ်းကလည်းမပြတ်ရနိုင်တာကြောင့်သူ့ရဲ့လုပ်ငန်းရေရှည်တည်တတ်မှုကိုယုံကြည်တယ်လို့ဆိုပါတယ်တခြားလုပ်ငန်းတူပြိုင်ပတ်တွေကိုလည်းဒီဈေးကွက်ထဲဝင်ရောက်လာဖို့ကိုခင်းရကလမ်းဖွင့်ကူညီပေးပါတယ်ဟုတ်ပါတယ်သူ့လိုလုပ်ငန်းတွေများလာရင်စွန့်ပစ်အမိုက်ပလတ်စတစ်တပြတ်သုံးဆွဲသူတွေများလာမှာမို့တဘာဝပတ်ဝန်းကျင်အတွက်လည်းအထောက်အကူဖြစ်စေမှာပါရှင်ကျမလေးပါပ
ါလေးမပြောပြသွားတာပါခင်ဗျာအခုတော့ဒီကဘာဇီဝဂီဟာစနစ်မှာအရေးပါတဲ့အမေဇုန်တစ်တော်ထင်းသိမ်းရေးကိုတင်ပြခြင်းပါတယ်အိန္ဒိယနိုင်ငံရဲ့နှစ်ဆနီးပါးအကျယ်ဝန်းရှိတဲ့ Amazon တစ်တော်ကြီးဟာနိုင်ငံ၈နိုင်ငံနဲ့နေမြေတစ်ခုမှာလွှမ်းခြုံပွားရောက်နေပြီးကမ္ဘာဇီဝဂေဟာစနစ်အတွက်အလွန်အရေးပါနေပါတယ်။ဒါ့အပြင်ကာဗွန်ဓာတ်ငွေ့တွေကိုစုပ်ယူပေးနေတဲ့အတွက်ရာသီဥတုအရေးမှလည်းအရေးပါတဲ့ခန်းကဏ္ဍမှာရှိနေတာပါ။ဥရုရာသီပြောင်းလဲမှုနဲ့လူသားတွေရဲ့လုံရကြောက်ဒီထိခိုက်ပျက်စီးလာနေရတဲ့ Amazon တော်ကြီးကိုပြုပြင်ထိန်းသိမ်းရေးမလွတ်ရင်တော့လာမယ့်25နှစ်အတွင်းမှာပျက်စီးကိန်းဆိုင်လိမ့်မယ်လို့ Nature သိပ္ပံစာဆောင်ကသတိပေးလိုက်ပါတယ် AB သတင်းကိုအခြေခံပြီးနန်းလောင်ကပြောပြထားပါတယ်
ကမ္ဘာတစ်ဝန်းလုံးအတွက်ရေချိုး20ရာခိုင်နှုန်းရှိတဲ့အမေဇုန်တစ်တော်ကြီးဟာဇီဝအမျိုးစုံမျိုးကွဲတွေရှိတဲ့နေရာတစ်ခုအဖြစ်ထင်ရှားသလိုသစ်ပင်မျိုးစေ့ပေါင်း 16,000 ကျော်ရှိတဲ့အမေဇုန်တစ်တော်ကြီးလည်းဖြစ်ပါတယ်ရာဒီဥတုပုံနွေးလာတဲ့အတွက်မိုးရွာသွန်းမှုပုံစံတွေပြောင်းလဲပြီးတစ်တော်ပြုံးတီးမှုတွေကြောင့်အမေဇုန်တစ်တော်ကြီးတစ်ခုလုံးဓာတ်မဖောက်လဲတစ်စိတ်တစ်ပိုင်းပျက်စီးနိုင်ခြင်းရှိနေပြီလို့ Nature စာဆောင်မှာဖော်ပြထားပါတယ်2050ပြည်လုံးနှစ်မှာအမေဇုန်တစ်တော်ရဲ့30ရာခိုင်နှုန်းကနေ48ရာခိုင်နှုန်းအထိထိခိုက်ပျက်စီးနိုင်တဲ့အလားအလာတွေရှိနေတဲ့အတွက်လည်းဒေသရင်းရာသီဥတုအခြေအနေအပေါ်တယောက်မှုတွေရှိလာနိုင်တယ်လို့သုတေသီတွေကသုံးသပ်ပါတယ်အဲ့ဒီလိုဖြစ်လာရင်တော့အမေဇုန်တစ်တော်ကြီးရဲ့ပစ္စည်းမှုကနှောက်ပြန်လဲလို့မရတဲ့အခြေအနေဖြစ်လာနိုင်တာကို Brazil Santa Catarina တက္ကသိုလ်နဲ့ Britain Birmingham တက္ကသိုလ်ကပညာရှင်တွေပူရဲလေးလာတွေ့ရှိခဲ့ကြတာဖြစ်ပါတယ်။အမေဇုန်ဒေသထက်ကကမ္ဘာပုံနှိပ်မှုပုံမှန်မဟုတ်တဲ့မိုးရွာသွန်းမှုမိုးသည်ထန်စွာရွာသွန်းမှုနှူရည်တာရှည်လာတာနဲ့တစ်တော်ပြုံးတည်မှုအခြေအနေတွေကိုလေ့လာခဲ့တာပါ။ဒေသရင်းရာသီဥတုအခြေအနေလေးရူရင်းကာဗွန်အောက်ဆိုက်ပမာဏမိုးခေါင်မှုနဲ့တစ်တော်တွေအလိုက်တင်ပြုပြင်ပြောင်းလဲနိုင်စွမ်းတို့ကိုပါလေ့လာခဲ့တာပါ။ Birmingham တစ်တော်သုတေသနဌာနပါမောက်ခလည်းဖြစ်အစီခံစာပူတွဲရေးသားသူဒေါက်တာ Adrian Equivel Mubak ကအခုလိုရှင်းပြပါတယ်။
Estimated the likelihood of the Amazonian tipping point
Amazon တစ်တော်ကြီးရဲ့ကြံ့ခိုင်မှုအနေအထားကိုကျွန်မတို့ကခန့်မှန်းခဲ့ကြပါတယ်။2050ပြည့်လွန်မှာ Amazon တစ်တော်ရဲ့10ရာခိုင်နှုန်းကနေ48ရာခိုင်နှုန်းမှာအခြေအနေတွေပြောင်းလဲလာနိုင်ပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။တစ်တော်ကြီးရဲ့စနစ်တစ်ခုလုံးကိုပိုးပြီးတော့နားလည်အောင်လုပ်ဖို့လိုနေတာပါ
။မိုးတစ်တော်ကြီးအဓိကထိခိုက်စေတဲ့အကြောင်းရင်းကိုလည်းသူသေးသေးလေးလားတွေးရှိခဲ့တာပါ။
The main conclusion is that we
ကျမတို့အဓိကကောက်ချက်ချနိုင်တာကတော့လာမယ့်25နှစ်အတွင်းမှာ Amazon တစ်တော်ထိခိုက်ပျက်စီးလာနိုင်တယ်ဆိုတာပါ။အဲ့ဒီလိုပျက်စီးလာမယ်ဆိုတာကတတ်အပ်မပြောနိုင်ပေမဲ့လို့ Amazon တစ်တော်ရဲ့စနစ်ကိုပိုပြီးတော့နားလည်လာတဲ့အခါမှာကြိုတင်ကာကွယ်မှုတွေလုပ်နိုင်ပါတယ်။ Amazon တစ်တော်ကြီးပျက်စီးလာနိုင်တယ်ဆိုတာကိုဖြစ်နိုင်ခြေရှိတဲ့အယူအဆတစ်ခုအနေနဲ့နားလည်ထားဖို့ကအလွန်အရေးကြီးပါတယ်။အဲ့ဒီလိုတကယ်ပဲပျက်စီးသွားမလားဆိုတာစမ်းသပ်ကြည့်လို့တော့မဖြစ်ပါဘူး။Amazon တစ်တော်ဟာကမ္ဘာပေါ်မှာဇီဝမျိုးကွဲစုံမျိုးကွဲပေါင်းစုံရှိတဲ့နေရာဖြစ်သလိုလူသားမျိုးနွယ်တို့အတွက်လည်းအရေးပါလာတဲ့တစ်တော်ကြီးဖြစ်ပါတယ်။ဒါကြောင့် Amazon တစ်တော်ပျက်စီးမှုဟာလူသားတို့အတွက်လည်းထိခိုက်ပျက်စီးမှုဖြစ်ပါတယ
်။ Amazon တစ်တော်ရဲ့ခန္ဓာရင်ရှိမှုအပေါ်ဇီဝကေယစနစ်နဲ့ဒေသခံလူမှုအတိုင်းဝန်းကဘလို့အခန်းကဏ္ဍကနေပုံဖော်နေတယ်လဲဆိုတာကိုလည်းလေ့လာခဲ့တာပါ။
The Amazon rainforest is incredibly resilient and it's
Amazon မိုးတစ်တော်ဟာခန္ဓာရေအားကောင်းပြီးဇီဝမျိုးစုံမျိုးခွဲတွေလည်းအတော်ကိုစုံလာပါကြီးကြီးမားမားထိခိုက်ပျက်စီးလာတာမျိုးမတွေ့ရသေးပါဘူး ကွဲပြားတဲ့အပူပိုင်းစုံစနစ်တွေရှိနေတာကြောင့်လို့ထင်ပါတယ်အဲ့ဒီလိုကွဲပြားတဲ့စနစ်မျိုးစုံကြောင့်တစ်တော်ရဲ့ကြံ့ခိုင်မှုစွမ်းရည်တွေကိုအထောက်အကူပေးထားတာပါ
2023ခုနှစ်တုန်းကတော့အမေဇုန်တောထဲမှာအတော့ကိုမိုးခေါင်ခဲ့ပါသေးတယ်။ El Niño အပူလိုင်းညောင်မိုးခေါင်ရရှာမှုပိုးပြီးတော့တာရှင်မဲလို့လည်းခန့်မှန်းခဲ့ကြတာပါ
။ In the last year we observe
မနစ်တုန်းကတော့ El Niño အပူလိုင်းတန်ကြောင့်အတော့ကိုပြင်းထန်တဲ့မိုးခေါင်ရရှာမှုနဲ့ကြုံခဲ့ရပါတယ်။အဲ့ဒီလိုအဖြစ်မျိုးမကြာခဏဖြစ်လာပြီးတော့ပိုဆိုးလာတာကိုလည်းတွေ့ရပါတယ်။အပူချိန်တွေလည်းရုတ်တရက်တက်လာတာမျိုးရှိပါတယ်။ အခုချက်ချင်းထလုံမယ်ဆိုရင်တော့အဲ့ဒီလိုသဘာဝဘေးတွေကိုရှောင်ရှားနိုင်မှာသေးတယ်။နောက်ထပ်တစ်နှစ်နှစ်နှစ်စောင့်လို့တော့မဖြစ်ပါဘူး။ Amazon ဒေါ်ကြီးရဲ့စနစ်နဲ့ကမ္ဘာမှာလဲပတ်နေတဲ့သဘာဝစနစ်တွေကိုဒီအတိုင်းမပြတ်မစီဆက်ထိန်းထားဖို့တော့လိုတာပေါ့ရှင်။
အမေဇုန်သစ်တော်ကြီးရဲ့ကြံ့ခိုင်မှုကိုဆက်လက်ထိန်းနိုင်နိုင်ရဟာဆုံးရှုံးသွားတဲ့နေရာတွေမှာသစ်ပင်တွေပြန်ဆိုင်တာနဲ့ဒေသခံပြည်သူတွေရဲ့သစ်တော်ပြုံးနေမှုအဆုံးသတ်ရေးပူပေါင်းပါဝင်မှုအပေါ်မူတည်လိမ့်မယ်လို့လည်းသူတည်သနာဆရာမှဖော်ပြထားပါတယ်။ဖလော်ရင်တန်ွေထုတ်လုပ်မှုကိုရည်တန်းသွားအောင်တစ်ကမ္ဘာလုံးဆိုင်ရာကြိုးပမ်းမှုတွေနဲ့လက်သွဲဆောင်ရွက်ဖို့လည်းလိုအပ်လိမ့်မယ်လို့သူတည်သူတွေကထောက်ပြပြောဆိုထားကြတာဖြစ်ပါတယ်။ကျမနှင်္ဂလာပါ။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကကလေးလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကို9.349 VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေတင်ဆက်ဖို့ရှိတဲ့အထက်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်စစ်တောင်းမြင့်ဝန်းစစ်စင်ရေးအကြောင်းကိုသုံးသပ်ထားပါတယ်ရွေဦးတော်လန်ရေးကနေပေါက်ဖွားလာတဲ့လက်နက်ကင်အဖွဲ့တွေကိုဒီ KNU ခရင်တပ်ဖွဲ့တွေကနေဦးဆောင်ပြီးတော့စစ်တောင်းမြင့်ဝန်းတလျှောက်စစ်စင်ရေးတိုးမြင့်နေတာရည်မှန်းချက်အတိုင်းဆောင်ရွက်နိုင်တဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါဗ
ျ KNL ရေးခရင်တပ်တော် PDF ပြည်သူ့ကာကွယ်ရေးတပ်နဲ့BPLA ဗမာလူမျိုးရေးတပ်ဖွဲ့တွေပူးပေါင်းပြီးစစ်တောင်းမြင့်ဝန်းစစ်စင်ရေးကိုတိုးမြင့်နေတာ3လကျော်သွားပါပြီ NUG အမျိုးသားညွန်ပေါင်းအစိုးရတောင်ပိုင်းစစ်ဒေသရဲ့ဘူးတွဲစစ်ဌာနချုပ် JOC ရဲ့ညွန်ကြားမှုအရဖားစီဟိန်းသာနဲ့ဆယ်မွန်ပူးပေါင်းစစ်စင်ရေးကိုလွန်ခဲ့တဲ့ဒီဇင်ဘာလ2ရက်နေ့ကစတယ်လို့အမှတ်နဲ့စစ်ဒေသကိုခဲရေးရုံးကကြေညာထားပါတယ်စစ်တောင်းမြင့်ဝန်းဒေသတစ်ခုလုံးမှာစစ်ရေးတွန်းမြင့်မှာဖြစ်လို့ပြည်သူလူထုအနေနဲ့ဘေးအန္တရာယ်ကင်းအောင်ကြိုတင်ပြင်ဆင်ကြဖို့လဲပန်ကြားထားပါတယ်။ကြောင်ကြီးမြို့နယ်မုံမြို့ဒေသကစစ်ကောင်စီတပ်ခမာယ963နဲ့969ကို KNLA နဲ့ပူးတွဲမဟာမိတ်တပ်တွေကအပြိုင်နဲ့ထဲတိုက်ခိုက်တဲ့အတွက်စက္ကစာစစ်သား100ကျော်သေဆုံးပြီးအများအပြားဒဏ်ရာရတယ်လို့ဆိုပါတယ်။ပုံမူအပောင်းဝင်စက္ကဆ21ဦးလက်နဲ့ချအညံ့ခံပါလေလေချောင်းကအချိန်ချင်းတိုက်ခိုက်ပြီးမယ်စစ်စင်ရေးရီမှန်းချက်ကိုအကောင့်တည်းဖော်နိုင်တယ်လို့ဆိုပါတယ်ဒီစစ်စင်ရေးဟာစစ်တောင်းမြင့်နဲ့ထိစပ်နေတဲ့နေရာအလုံးအကျုံးဝင်တယ်လို့ဆိုတဲ့အတွက်နေပြည်တော်တိုင်းကဒက္ခိဏသတိနဲ့လေဝင်းမျိုးနဲ့အထိကျေပြန့်နေပါတယ
်တကယ်တော့ KNL တပ်မဟာသုံးနယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်ကမြို့နယ်တွေကိုလေကြောင်းကနေဘုံကျဲပြီးလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြားပါပြီစစ်ကောင်စီဟာနေပြည်တော်တိုင်းနဲ့ထိစပ်နေတဲ့စစ်တောင်းမြင့်ဝန်းဒေသကိုပြန်လည်စိုးမိုးနိုင်ဖို့ဤမျိုးစုံသုံးနေပေမဲ့ရည်ရွယ်ချက်မအောင်မြင်သေးပါဘူးစစ်တောင်းမြင့်နောက်ဘက်ခြမ်းက PDF စစ်ကြောင်းကိုဒီဇင်ဘာနှောင်းပိုင်းက NUG ပြည်ထောင်စုဝန်ကြီးဦးလွင်ကိုလက်တွားရောက်ခဲ့ပါတယ်စစ်တောင်းစစ်စင်ရေးအောင်မြင်နေတာဟာKNL ကရင်တပ်မတော်ရဲ့ဥဆောင်ကိုကဲမှုနဲ့ PDF တွေရဲ့အမိနာခံမှုတိုက်ခိုက်ရေးပြေဝမှုစတာတွေကြောင့်လို့ဆိုပါတယ်စစ်ကောင်စီချေမုန်းရင်းနဲ့ Federal နိုင်ငံထူထောင်ရေးဟာမဟာမိတ်အချင်းချင်းဆက်ဆံရေးမှာအဓိကကျတယ်လို့ဆိုပါတယ်ဒါကြောင့်ခေါင်းဆောင်တွေကိုကဲရေးမှုတွေရဲဘော်တွေကြားမှာအချင်းချင်းယုံကြည်မှုတိုးပွားလာဖို့လိုတယ်လို့ဆိုပါတယ်
စစ်တပ်နဲ့အပြည့်ရသဘောတူချက်NCA လောက်ထားချိန်မှာKNU နယ်မြေတဲကိုစစ်တပ်ကလမ်းပေါက်တဲ့အတွက်မကြာခဏပြစ်ပတ်ခတ်ဖြစ်ပါတယ်လမ်းပေါက်သွားရင်အလွယ်တကူဝင်ထွက်ပြီးစစ်စင်ရေးလုံနိုင်အောင်စစ်တပ်ကစီစဉ်တာပါအခုတော့စစ်တပ်ကဖောက်ထားတဲ့လမ်းတွေကိုသုံးပြီး KNL နဲ့မဟာမိတ်တွေကပူးပေါင်းစစ်စင်နေတဲ့အတွက်စစ်တပ်ဟာသူဖောက်ထားတဲ့လမ်းတွေကို သူကိုယ်တိုင်ပြန်ပြီးဖြည့်ဆည်းပြီးနောက်တန်းမှာပြန်ဝင့်နေရတယ်လို့ကေအန်ယူဘုံအမှုဆောင်ဖော်တိုစောတော်နီကဖရိုင်လာ၂၄ရက်နေ့ကခစ်တဲ့မီဒီယာနဲ့တွေ့ဆုံစဉ်ပြောဆိုသွားပါတယ်။မုံမြို့နယ်ကြောက်ကြီးမြို့နယ်ရွှေရှင်မြို့နယ်တွေမှာကေအန်အယ်နဲ့မဟာမိတ်တွေကနေရာအများအပြားထိန်းချုပ်ထားရပါတယ်။စကားစားတပ်ကိုစုပေါင်းမဟာမိတ်ကထိုးစစ်ဆင်တာဟာ
စစ်တောင်းမြင့်ဝမ်းစစ်စင်ရေးရဲ့ထူးခြားချက်ဖြစ်ပါတယ်။တရင်မျိုးသားလူမျိုးရေးတပ်မတော် KNL ရဲ့တပ်မဟာ 235 ဟာဗမာပြည်သူ့လူမျိုးရေးတပ် BPLA နဲ့ပြည်သူ့ကာကွယ်ရေးတပ် PDF တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုအပြည့်အဝရရှိတာဟာလူဦးတော်လံရေးရဲ့ထင်ရှားတဲ့လက္ခဏာဖြစ်ပါတယ်။ဖားစီဟင်းသံနဲ့ဆန်မွန်ပူးပေါင်းစစ်စင်ရေးမှာစစ်တပ်ရဲ့ထောက်ပို့လမ်းကြောင်းဖြတ်တောက်ရေးကို အဓိကရည်မှန်းထားပါတယ်။ပဲခူးတိုင်းထန်းတပင်မြို့နယ်ဇေယျကြီးတိုက်ပွဲဟာစစ်တောင်းမြစ်ကူးတရားကိုဖျက်ဆီးတဲ့ပူးပေါင်းစစ်စင်ရေးဖြစ်ပါတယ်။စကားစားအင်အား 80 လောက်သေဆုံးပြီးအများပြားဒဏ်ရာရရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်။မုံမြို့နယ်ဖြူမြို့တဝိုက်မှာလည်းပူးပေါင်းတပ်ဖွဲ့တွေကအလားတူတိုက်ခိုက်နိုင်ခဲ့ပါတယ်။စစ်တောင်းပြင်းဝါစစ်စင်ရေးဟာစစ်တောင်းမြစ်နယ်ထိစပ်နေတဲ့မွန်ပြည်နယ်ပဲခူးတိုင်းအရှေ့ပိုင်း
ကရင်ပြည်နယ်မြောက်ပိုင်းရှမ်းပြည်နယ်တောင်ပိုင်းနယ်နေပြည်တော်နယ်မြေအထိကျေဝင်းပါတယ်။ပြည်မနာမြို့နယ်ဟာရှမ်းပြည်တောင်ပိုင်းဒေသကပင်လောင်းနယ်ဖေကုံမြို့နယ်တွေနဲ့တိစပ်နေပါတယ်။ရေရာရှိတောင်ကိုအုပ်တွင်းထန်းတပင်ဖြူမုံကြောက်တကကြောက်ကြီးရွှေကျင်ဆရာတွေဟာကရင်ပြည်နယ်နဲ့ဆက်ဆံနေပါတယ်။ဒီနေရာတွေကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်နေပါတယ်။ စစ်တောင်းမြင့်ဝမ်းကစုတ်ခွာသွားတဲ့စက္ကစတက်တွေဟာနေပြည်တော်တဝိုက်မှာခံစစ်လုပ်ဖို့ပြင်ဆင်နေတာသိလာတယ်လို့ KNU ဘုံအမှုဆောင်ဘဒုစောတော်နီကပြောပါတယ်။စုတ်ခွာသွားတဲ့စက္ကစတက်တွေဟာမြေမြုံမိုက်အများအပြားမြုပ်ထားခဲ့ပါတယ်။ဒါကြောင့်မြို့ကိုအသေးခံပြီးသိမ်းဖို့မရည်ရွယ်တော့ဘူးလို့ဆိုပါတယ်။စစ်ကောင်စီရဲ့အသေးနှလုံးပြည့်တဲ့နေပြည်တော်ကိုဘယ်လိုတိုက်ရမယ်ဆိုတာကသာ
ပူပေါင်းတက်ဖွဲ့တွေစဉ်းစားရတော့မယ်လို့ဘဒုစောတော်နီကမှတ်ချက်ချတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ
One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
VUE ရဲ့အစီအစဉ်တွေကိုဆက်ပြီးတော့နားဆင်နေရတာပါခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဒီစစ်မှုတန်းဥပဒေအောက်လူအများရာထားတဲ့စိတ်ဒဏ်ရာကုထုံးအကြောင်းကိုပြောပြထားပါတယ်။စိတ်ဒဏ်ရာကုထုံးအတွက်ပြဿနာဖြေရှင်းနည်းကုထုံးတဲ့အတူ
စိတ်ဖိစီးမှုတသက်တာရေးကုထုံးကိုပါတွဲပြီးတော့လှုပ်တင်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုပါတယ်။ဒီအကြောင်းဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာသက်ထေးကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
Okay, အထူးကုဆရာဝန်ကြီးဒေါက်တာသက်ထေးခင်ဗျာ။ ကျွန်တော်တို့မြန်မာနိုင်ငံမှာစစ်မှုတန်းဥပဒေထွက်လာပြီးလူများစိုးရိမ်ထိန်းလန့်စိတ်ဒဏ်ရာဖြစ်ရတာအတွက်ကြိုသိဖို့လက္ခဏာတွေနဲ့ကိုင်းတွယ်သင့်ဖို့အဆင့်တချို့ကိုပြောပြီးမှဒီဖြည့်ရှင်းဖို့ကုထုံးရဲ့အဆင့်3ဖြစ်တဲ့အဖြေရွေးစရာရှာတာကိုဆက်ပြောပြပေးပါလားဆရာကြီး။အဲ့ဒီ
solution တင်းနဲ့သုံးလေးကိုတည်တည်ချာချာရှားလာဟုံးလို့ထိုင်စဉ်းစားပြီးတော့မှအဲ့ဒီမှာ pros and cons ရာအားသာချက်ဒီအားနည်းချက်ဒီကောင်းကျိုးဆိုးကျိုးတွေကိုစဉ်းစားတယ်။ဥပမာပြလွယ်လွယ်နဲ့ကြည့်လိုက်ရင်တော့ တချို့ဆိုရင်တော့ဟာမိရှင်တွေပြောတယ်ဟာကျွန်တော်တို့ငွေထုတ်ကင်စောက်မယ်ဟုတ်ပြီဖမ်းလာဖက်ရင်ပေးလိုက်မယ်โอเคခဏတော့လွတ်သွားမှာပေါ့နောက်ထပ်သုံးပတ်လောက်နေတော့လမ်းဘေးမှာဆွဲသွားရင်လည်းဘယ်လိုလုပ်မလဲဆိုတော့ထပ်ပေးလိုက်မယ်အဲထပ်ပေးလိုက်ပြီးတော့ဒီမှာနောက်စာထွက်လာလို့ပေးလို့
ရတော့တတရာချင်းကပါသွားရင်လည်းပါသွားမှာပေါ့ဆိုတော့ငွေတို့ကင်ပြီးတော့စောင့်မယ်ဆိုတဲ့ဟာလည်း 100% solution တော့မဟုတ်ဘူး။နံပါတ်1ကတော့ဆေးလက်မှရှာမယ်။တော့နေမကောင်းအောင်လုပ်မယ်ဒါမှမဟုတ်နေမကောင်းချေအောင်စောင့်မယ်။အမလီမသေးကြဘူးနော်။ထောင်သွင်းနေကြသွားနိုင်တယ်ဒီဥပဒေက။ဆိုတော့အဲ့ဒါလည်းပြဿနာရှိတယ်။အဲတတရာကတော့ကျွန်တော်ဒီအဆက်သွယ်ရည်လေးရဆိုရင်တော့ဖုန်ကြီးဝတ်သွားမယ်။ကလေးကိုဖုန်ကြီးဝတ်ပေးလိုက်မယ်ဆိုတော့ဒီကလေးဘယ်လောက်ကြာကြာဝတ်နိုင်မလဲ။တော့တန်ကလက်မှတ်ဆိုတာရှိသေးတယ်။အဲ့လက်မှတ်ကိုရပါမလား။မသိဘူးလေဆိုတော့အဲ့ဒါလည်းလေ့လာရမယ်နော်
။ဟုတ်ကဲ့နောက်ထပ်ရဆရာ။
အဲနောက်ဒီဥပဒေကိုကစားတဲ့နေရာနေလည်းရှိသေးတယ်ဗျာ။ဥပမာ MSC တက်ပြီးတော့ကြောင်းသားပြန်လုံးမလား။ဒါဆိုလွတ်သွားမလား။တခါလေအလုပ်မြန်မြန်ရှောက်ပြီးတော့မှရုံးတရုံးမှဝင်လို့လိုက်မလားလွတ်သွားမလား။ဒါမှမဟုတ်လေတခါလေရွာပြန်ပြီးတော့မိကိုဖောက်ဦးနေပဲနေတော့မယ်ဆိုတော့လှုပ်ချွေးတယ်ဆိုတော့အကြောင်းပြမလားဆိုတော့အဲ့ဒါတွေအားလုံးကဖြစ်နိုင်ခြေရှိတယ်ဖြစ်ရှင်းချက်တွေပဲဆိုတော့အဲ့ဒါတွေလည်းထည့်စဉ်းစားကြပါဆိုတော့ဒါပေမဲ့ကျွန်တော်ကဆက်ပြီးတော့ပြောချင်တာကခေတ်အစားဆုံးနီလန်းနှစ်လန်းကိုလူတွေလူငယ်တွေကောင်းထဲမှာအချင်းဆက်တွေကောင်းထဲမှာစဉ်းစားနေတဲ့ဟာကိုပထမဆုံးနီလန်းကတော့နိုင်ငံခြားထွက်ကြတာအလွန်အသီးသီးနော်ပတ်စံမရှိတဲ့လူကလည်းချန်ဖန်ချီးပြီးတော့နေဆက်ကနေယူရီးယားသွားကြမယ်မလေးရှားသွားကြမယ်ပတ်စံရှိတဲ့လူကလည်းလေဆိပ်ကနေပြီးတော့မှယူရီးယားဖြစ်ဖြစ်ဂျပန်ဖြစ်ဖြစ် UK အင်္ဂလန်ဖြစ်ဖြစ်ออสเตรเลีย US ตั้วจ๋าแมจองดาลงแมดาวหมอบอลุลงแมไอ้หลูตั้วบ่ออกจ๋าเดไดแมเนาะพาสปอร์ตที่ตะอาชอกตะอาลงอยู่ดีแลทุกข์ดิผิดพี่รอมาနိုင်ငံเจ้าโถ่มล่ะสร้าไอ้ห่าก็ตลอดกูหลูดิสร้างจ๋าเดมีบัดดิสร้างนีลา
โอเคเสียอะกูหลูမျိုးดิตะไม้เนี่ยผิดเคเดឧបมานีลายอตุ่ยมีล่ะเสีย
ไอ้มาจรสกะลงตะคู่ตริยาเดไอ้โซดัสสร้าลงเกเดอะนิด2000ลောက်กะมินซูมินญออกกะนี่พี่รอကျူးတွေထွက်ပြေးကြတာအဲ့ဒါအီဇိုဒတ်စ်ပဲနိုင်ငံအီဂျစ်ကနေပြေးကိုပြေးရတာအဲနောက်တစ်ချက်ကရှိသေးတယ်တခြားပေါ်ပူလာရှိတဲ့တစ်ချက်ကိုဟိုပုံမှန်လေးလေးပြောရရင်တော့ဒီလူမြောက်ဒေတာဒါမှမဟုတ်တော်လိုင်းရေးဒေတာဒါမှမဟုတ် IRO တွေပေါ့နော်တိုင်းရင်းသားဒေတာတွေမှာသွားပြီးတော့ခိုးလုံမလားနော်ဟိုတောခုကိုပြောတာမဟုတ်ဘူးတိုက်ခိုက်ဖို့ပြောတာမဟုတ်ဘူးခိုးလုံကြတာနော်ဒါမှမဟုတ်လေကိုစိတ်ပိုင်ရင်လေကိုဘက်ကနေပြီးတော့ဝင်ပြီးတော့မှပြန်ချမယ်ဆိုတော့အဲ့လိုစဉ်းစားတဲ့လူတွေလေကလေးတွေလေအများကြီးပဲဆိုတော့တော်တော်များများ option ရှိတော့နောက်ဆုံး option လေးကျတော့ဟိုတမိုင်းမှာဒီဂျူးတွေကိုနယ်သာလန်မှာပိတ်ပလိုက်တော့ Anna Frank ဆိုတာအဲ့ဒီလိုဂျူးတွေကအခုကျွန်တော်တို့လိုပဲ option တွေစဉ်းစားကြတယ်ဟိုစောစောစီစီအမေရိကထွက်သွားနိုင်တဲ့ဂျူးတွေကတော့အဆင်ပြေတယ်ခင်ဗျဥပမာ Einstein ဆိုလေ1930ကျော်ကအမေရိကထွက်သွားတော့သူအဆင်ပြေတယ်ဒါပေမဲ့ Anna Frank ဆိုတဲ့ကလေးမလေးကသူတို့မိသားစုက Amsterdam မှာပဲပုံနေတဲ့ option ကိုသူတို့ရွေးလိုက်တော့တနာပါလေဖန်ခံရပြီးတော့တည်သွားကြတယ်ဆိုတော့အဲ့ဒီလိုဟာမျိုးတွေလေဒီတချို့ကပုံနေရတာရှိတယ်ဗျာဆိုတော့ပုံနေတဲ့ဟာကလည်းမိသွားရင်ထောင်ထဲရောက်သွားမယ်လူချင်းလည်းလွတ်သွားမယ်ဆိုတော့အမလီ option တွေအများကြီးလေဆိုတော့ကျွန်တော်ရဲ့ပြောချင်တာကတော့ဒီ solution တွေကိုစဉ်းစားရတဲ့အချိန်မှာရုပ်တရက်သွေးပူပြီးတော့စွတ်ပြီးတော့မလုပ်လိုက်ပါနဲ့ကိုမှဖြစ်နိုင်ကြီးကိုနဲ့ဒေတာနဲ့ကိုမိသားစုနဲ့ကိုရဲ့အခြေအနေနဲ့ kait တဲ့ဖြစ်ရှင်းချက်ကိုစနစ်တကျခေါင်းအေးအေးချင်းကပ်ပြီးတော့မှ step 4 action အဲ့ဒီကိစ္စကိုလက်တွေ့ကြကြစေပေါ့နော်ဒီဒီ
လုံခြုံမှုအရှိစီအနေနဲ့ကင်းကင်းပါဆရာ
လုံခြုံမှုအနေနဲ့ကင်းကင်းလေးဖြစ်သွားအောင်အကောင့်ထည့်ဖို့က step 4ခင်ဗျာ
ဟုတ်ကဲ့အဲ့တော့နောက်ထပ်အရေးကြီးတာတော့ပြောဖို့ရှိရမှာဆရာ
ဒီစိတ်ပိုင်းဆိုင်ရာလက္ခဏာတွေဒီ stress တွေစိတ်ဖိစီးမှုတွေဖြစ်လာရင်တော့ပထမဆုံးလုပ်တင်တာကတော့ကျွန်တော်တို့ဒီ stress management ဆိုတာစိတ်ဖိစီးမှုကိုကုသတဲ့ကုထုံးလေးရနေစတာလေမမှားဘူးခင်ဗျာလွယ်လယ်လေးပဲ lifestyle ကိုယ့်ရဲ့နေ့တူဝလုပ်တဲ့အေးဝါဝအေးရမယ်အိပ်မှန်းမယ်အစာမှန်းမယ်ကိုယ့်လက်လှရှာအားကစားလေးလည်းမရက်လိုက်နဲ့စိတ်တက်ချလို့အဲ့ဒါလေးလည်းဆက်လုပ်မယ်ပြီးတော့မှအရက်တောက်တာတို့မူးယစ်ဆေးဝါးတို့အဲ့ဒါလေးလည်းမလုပ်နဲ့နောက်ပြီးတော့တယောက်တည်း isolate ပေါ့နော်ကိုယ့်ဟာကိုယ်တယောက်တည်းနေပြီးတော့စိတ်တည်ညစ်လို့ကားပိတ်ပြီးတော့လည်းမနေနဲ့မိသားစုနဲ့ဒီမိတ်ဆွေတွေနဲ့စကားလည်းပြောစဖီနစ်ဖီနီကိုရဲ့စိတ်ချမ်းသာရေးကိုဒီစိတ်သက်တည်ကြမသွားအောင်တအားကြီးပူပန်တာတွေအလွန်အကျွံဖြစ်မသွားအောင်ထိန်းထားတဲ့ဟာလေးကိုလည်းအရှင်လုံးတင်နေခင်ဗျာအဲ့လိုလုလိုက်တာကတော့အရေးကြီးတဲ့အခြေခံစိတ်ချမ်းသာရေးစောင့်ရှောက်မှုဆိုတာပြီးပြီးဆိုမှတော့ဒီပြဿနာကို တဲ့တဲ့လက်တွေ့ကြကြရင်ဆိုင်ဖို့ကြိုးစားရမယ်လို့မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာအဓိကကတော့ဒီလူချက်မကြီးရစိတ်ချက်မကြီးနဲ့လည်းအဓိကပတ်သက်နေတော့စိတ်အရင်ချက်မှာမှလူလည်းချက်မှာပြီးတော့ခုနကအဖြေကိုရှာနိုင်မဲ့လက်တွေ့လုပ်နိုင်မဲ့သဘောပေါ့ဆရာနော်
။မှန်တယ်ခင်ဗျာဒီအခြေခံအချက်ကတော့လွတ်လို့မရဘူး။အဲ့ဒီကနေစပြီးတော့မှခေါင်းလဲအေးသွားပြီဆိုတဲ့အချိန်ကျတော့မှဒီစစ်မှုမထမ်းမနေရဆိုတဲ့ပြဿနာကြီးကိုတည်တည်ချာချာရင်ဆိုင်ဖို့ဟိုဒီတော့နောက်ဆုံးတစ်ချက်တော့ပြောချင်တယ်ငွေရေးချေးအဆင်ပြေတယ်အဆက်အသွယ်ကောင်းတယ်အဲ့ဒါနိုင်ငံသားကိုလွယ်လွယ်ကူကူချူချူစားနဲ့ထွက်သွားနိုင်တဲ့ကလေးတွေကသူတို့ကလည်းကျွန်တော်စုမုံကောင်းတောင်းတယ်ကိုဘွားတလန်တွေချူစားကြပါဒါမဲ့ပို့ပြီးတော့ကျွန်တော်လေးလေးနက်နက်နောက်ဆုံးပြောချင်တာလလုံးလက်စားတွေအခြေခံလူတန်းစားတွေငွေရေးချေးအဆင်သင့်မရှိတဲ့လူတန်းစားတွေယိုယိုအေးအေးချူချူစားနေတဲ့မိသားစုတွေလူငယ်လေးတွေကိုကျွန်တော်ကပြည်သူအများစုဖြစ်တဲ့အတွက်ပြောချင်တယ်ကိုရဲ့ကျမဆိုတာကကိုဖြစ်ကျင်တယ်လို့ကြိုးစားပြီးတော့ဖန်တီးလို့ရတယ်လို့ကျွန်တော်ကအကြံပေးခြင်းတယ်ဆိုတော့ခုနကဖြင်းရှင်းတဲ့နီလန်းတွေကိုကြိုးစားပြီးတော့စဉ်းစားပါကိုမိသားစုကိုကလေးတွေအတွက်ကိုခေါင်းချင်းရိုက်ပြီးတော့ဖြင်းရှင်းကြပါလို့အကြံပေးခြင်းတယ်အားလည်းအားပေးခြင်းတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းရင်သတင်းလွှာအလှည့်ရောက်လာပါပြီအာနာသိမ့်မီနောက်ပိုင်းချင်းဒေသကအမျိုးသမီး60ထက်မနည်းသေဆုံးသွားတဲ့သတင်းနဲ့အတူရှမ်းမြောက်ပိုင်းက10-20စစ်စင်ရေးအတွင်းပျက်စီးခဲ့ရတဲ့နေအိမ်600ကျော်ပြန်လည်ပြင်ဆင်နိုင်ဖို့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုကြားရမှာပါထိုင်းအခြေစိုက် Fever Window သားတွေကစူးစီးတင်ပြထားပါတယ်ခင်ဗျာ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့အာနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြမ်းကတိုက်ပွဲတွေကြောင့်ဝိုင်းမော်မြို့နယ်ထဲမှာပိတ်မိနေတဲ့ဒေသခံ1000ကျော်ကိုကယ်ထုတ်နိုင်ခဲ့ပြီဖြစ်ပါတယ်။တည်င်းလွာတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းသိန်းနီမြို့မှာတစ်တုံညာနှစ်ခွန်စစ်စင်ရေးကာလတဲ့ပျက်စီးသွားတဲ့အိမ်အလုံးကြီး600ထက်မနည်းရှိနေပြီးပြန်ပြုပြင်ဖို့အကူအညီတွေလိုအပ်နေတဲ့အကြောင်းကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောင်းမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိန်း3နှစ်တာအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထက်မနည်းကိုတတ်ခဲ့ပြီးအယောက်30ထက်မနည်းမှာနိုင်ငံတော်ကအကျဉ်းထောင်တွေထဲဖမ်းဆီးထိန်းသိမ်းခံထားရတယ်လို့ချင်းစီဗစ်မူဗ်မန့်ကပြောပါတယ်။တေဆုံသွားသူတွေထဲမှာချင်းအယက်ဖက်အမျိုးသမီးကောင်းဆောင်တွေတာမန်အယက်သားပြည်သူချင်းအမျိုးသမီးတွေနဲ့လက်နက်ကင်တိုက်ပွဲဝင်နေသူတွေပါဝင်နေပြီးနှီးမျိုးစုံနဲ့တပ်ဖြတ်ခံခဲ့ရတာလို့ချင်းစီဗစ်မူဗ်မန့်ဆိုခွင့်ရှိသူကပြောပါတယ်ချင်းပြည်နယ်နဲ့မကွေးမော်လမြိုင်ရန်ကုန်စတဲ့မြို့တွေကအချင်းထောင်တွေထဲမှာလည်းချင်းအမျိုးသမီးအယောက်30ထက်မနည်းဖမ်းဆီးထိန်းသိမ်းခံနေရတယ်လို့မတ်လ10ရက်နေ့နိုင်ငံတကာအမျိုးသမီးများနေ့မှာချင်းစီဗစ်မူဗ်မန့်ကထုတ်ပြန်ပါတယ်
တချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ကြားတိုက်ပွဲတွေကြောင့်ချင်းပြည်ဝိုင်းမော်မြို့နယ်အောင်မြင်1နဲ့အောင်မြင်2ရွာတွေပိတ်မိနေသူဒေသခံ1000ကျော်ကိုဗုဒ္ဓဟူးနေ့ညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်ပိတ်မိနေသူတွေတကြီးရွယ်ဦး၄ယောက်တည်ဆုံးခဲ့တယ်လို့ဒီသားခန့်တွေကပြောပါတယ်မြချင်းနာပမောကာလန်တရှောင်းမလ9ရက်နေ့ကစလို့ဒီနေ့ချိန်ထိတိုက်ပွဲပြင်းထန်နေပြီးတကြီးရွယ်ဦးကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်ဒီသားခန့်1000လောက်တပတ်ကြာပိတ်မိနေတာပါဒါပြင်အင်ကာနေတုံးကလည်းပမောအခြေဆိုင်စစ်ကောင်စီတပ်ရဲ့အမှတ်21စစ်စင်ရေးကွက်ကဲမှုဌာနချုပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကပမောမြို့နယ်ကန်းနီဆိုတဲ့ရွာထဲကြားရောက်ပောက်ကွဲခဲ့လို့ကလေး3ယောက်အပါအဝင်ဒီသားခန့်5ယောက်ထိမှန်တည်ဆုံးခဲ့ပါတယ်
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမကြာကြီးစစ်ကောင်စီတပ်ကနေလေကြောင်းတိုက်ခိုက်မှုဆက်တိုက်လုပ်နေတယ်လို့လေရင်နဲ့အဆက်မပြတ်စစ်ကူပို့နေတယ်လို့စစ်မြေပြင်သတင်းရင်းမြစ်တွေကပြောပါတယ်အဓိကကြတဲ့တင်ကန်းညီနောင်စစ်ပြူဟာယုံနဲ့အနိတဝိုက်မှာစစ်တပ်ဖက်ကအတွဲလိုက်ဒုံးကြီးပစ်ခတ်မှုတွေလေကြောင်းပုံကျတဲ့ခိုက်မှုတွေနဲ့အပြင်းထန်ခုခံနေရတယ်လို့မြေပြင်သတင်းတွေကပြောပါတယ်တင်ကန်းညီနောင်အခြေဆိုင်ခမရ395တပ်ရင်းနဲ့ရဲစခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့မှာတိုက်ခိုက်သိမ်းပိုက်ရရှိခဲ့ပါတယ်။ကြန့်ရှိတဲ့စစ်ကောင်စီဗျူဟာရုံအခြေဆိုင်ခမရ396နဲ့398တိုက်ရင်းတွေကိုဆက်ပြီးသိမ်းပိုက်နိုင်ဖို့လဲအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေကြပါတယ်။
ရခိုင်ပြည်ရံပြဲမြို့ကိုရခိုင်တပ်တော် AA ကအပိတသိမ်းပိုက်လိုက်ပြီလို့မလ၁၇ရက်နေ့မှာ AA ကထုတ်ပြန်ပါတယ်ရံပြဲမြို့အောင်ချမ်းသာစီဒီမှာဒီဇင်ဘာလ၁၈ရက်နေ့ကတိုက်ပွဲစတင်ခဲ့ပြီး၃လနီးပါးအကြာမှာမြို့တစ်ခုလုံးကိုအပိတသိမ်းပိုက်နိုင်ခဲ့တယ်လို့ AA ကပြောပါတယ်စစ်ကောင်စီတပ်ကကြီးရီလီပူပေါင်းတိုက်ခိုက်မှုလေကြောင်းကနေနေ့တိုင်းဘုံကျဲတိုက်ခိုက်မှုတွေလုပ်နေတဲ့ကြားကရံပြဲမြို့ကိုသိမ်းနိုင်ခဲ့တယ်လို့ AA ကဆိုပါတယ်၃လနီးပါးကြာတဲ့တိုက်ပွဲတွေစစ်ကောင်စီတပ်ကထောင်ထားတဲ့တွေကိုရှင်းလင်းရေးလောက်ရမှာဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့မြို့ရဲကိုချက်ချင်းပြန်မဝင်ဖို့အေအေကပြောဆိုထားပါတယ်
ကချင်ပြည်ဖက်ကမြို့နယ်ထဲကမနှံ့ရွာမှာရှိတဲ့ကြောက်စိမ်းလောက်ကွက်မှာဖြစ်ခဲ့တဲ့နှုန်ကံပြိုကျမှုထဲတည်ဆုံးသူနှစ်ယောက်ရဲ့အလောင်းပဲပြန်တွေ့ခဲ့ရပေမဲ့ပုတ္တဟူးနေ့မှာတော့ကယ်ဆယ်ရေးလုပ်ငန်းတွေရပ်ဆိုင်လိုက်ပြီလို့လူမှုကွန်ရက်ရဲ့အတင်းတာဝန်ရှိသူတွေကပြောပါတယ်နှုန်ကံပြိုကျမှုထဲဥချိုကြောက်စိမ်းတူဖော်ရေးကုမ္ပဏီကဝန်ထမ်းအယောက်20ကျော်နဲ့အနီးကရေမစေးသမားတွေပါပါသွားခဲ့ပေမဲ့ရုပ်အလောင်းနှလုံးနဲ့အသက်ရှင်လက်၄ယောက်ကိုပဲအင်္ဂါနေ့မှာရှာတွေ့ခဲ့ကြတာပါအဲ့ဒီ၄ယောက်ကဖက်ကန်ဆေးုံမှာဆေးကုသမှုခံယူနေပါတယ်။အဲ့ဒီနှုန်ကန်ဟာအနက်ပေ100ကျော်ရှိပြီးအသက်အန္တရာယ်လဲစိုးရိမ်ရတာကြောင့်ပျောက်ဆုံးနေသူတွေကိုရှာဖွေဖို့အခက်အခဲရှိလို့အခုလိုရက်ဆိုင်နိုင်ရတာလို့လူမှုကူညီရေးအသင်းကတာဝန်ရှိသူတယောက်ကပြောပါတယ်။
ရှမ်းပြည်တောင်ပိုင်းကြည်တီမြို့နယ်မှာစစ်ကောင်စီလက်အောက်ခံမြို့နယ်အုပ်ချုပ်ရေးမှူးက SSPP ဌာနချုပ်ဝမ်ဟိုင်းတဝိုက်ကရွာတွေမှာဒေသခံတွေကိုပြည်သူစစ်ထမ်းဆောင်ဖို့စင့်ခေါ်နေပါတယ်။မလ12ရက်နေ့အင်္ဂါနေ့ကစပြီးကြည်တီမြို့နယ်အုပ်ချုပ်ရေးမှူးဦးထူးထက်ကရက်ကြီးစည်ရေးကနေတဆင့်အသက်18နဲ့35နှစ်ကြားရွာသားတွေကိုပုံပန်ဆိုင်းလိုင်းအုပ်စုကအယောက်190၊ဘန်လော့အုပ်စုကအယောက်150နဲ့ဝမ်ဟိုင်းအုပ်စုကအယောက်600ပို့ပေးဖို့စင့်ခေါ်ခဲ့တာဖြစ်ပါတယ်။စင့်ခေါ်ထားတဲ့စအတိုင်းမလ14ရက်နောက်ဆုံးထားပြီးစရင်ပေးဖို့ဖို့လဲညွှန်ကြားထားတယ်လို့ကြည်တီဒီတာခန့်တယောက်ကပြောပါတယ်ကြည်တီမြို့နယ်မှာအရှိအလေပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခလာရ131မိုင်းနောင်မြို့မှာစကခနှစ်ခလာရ9နဲ့ခလာရ186တရင်တို့လှုပ်ရှားသွားလာနေပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့မှာ1300ဆစ်စင်ရေးကာလတွေပျက်စီးသွားတဲ့အိမ်အလုံးကြီး600ထက်မနည်းရှိနေပြီးဒီနေ့အချိန်ထိပြန်ပြီးတော့မပြုတ်ပြင်နိုင်သေးပါဘူးဒီအကြောင်းကိုတော့နတ်မဟုံကတင်ဆက်ပေးပါမယ်ရှင်ရှမ်းမြောက်မှာ2023ခုနှစ်အောက်တိုဘာလ29ရက်နေ့ကစတင်တဲ့တစ်တုံညာနှစ်ခုစစ်စင်ရေးကြောင့်မြို့နယ်ဆဲခုထက်မနည်းထိခိုက်ပျက်စီးမှုတွေများခဲ့ပြီးအဲ့ဒီထဲမှာစစ်စင်ရေးကုကဲမှုဌာနချုပ်စကခ16အခြေဆိုင်ရာတိန်နီမြို့လဲစစ်တမ်းတင်ပျက်စီးမှုအများဆုံးမြို့တစ်မြို့ဖြစ်ပါတယ်လက်ရှိချိန်ထိစစ်ပေးတင်းရှောင်နေရတဲ့တိန်နီမြို့ခံတချို့နေရမပြန်နိုင်ကြသေးပါဘူးဒေသခံအိမ်ထောင်စု600လောက်ကအခြေအနေမျိုးမျိုးကြောင့်အိမ်ကိုပြန်သွားနိုင်ကြပြီမဲ့လက်နက်ကြီးထိမှန်ပြီးပျက်စီးသွားတဲ့အိမ်တွေကိုတော့ပြန်မဆောက်နိုင်သေးဘူးလို့ဆိုပါတယ်။တိန်နီမြို့ခံစစ်ရှောင်မျိုးသမီးတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်စပီးချုပ်နေရတာ3-4လရှိပြီဆိုတော့ကျမတို့လည်းအိမ်ပြန်ဆောက်ဖို့ဆိုတာမလွယ်ဘူးမဖြစ်နိုင်ဘူးစားဖို့တောင်မှခက်နေပြီလေလက်နဲ့ကြီးကြီးထိတဲ့အိမ်တွေကတော့ကျောင်းခမ်းရွာ၊နှမှုတောင်ရွာ၊ပန်းစုံရွာ၊ကောင်းဟော်ရွာ၊နောင်အွန်ရွာ၊ဟိုတာရွာနဲ့ခူဝင်းရွက်ွက်၊ကောင်းလော့ကျော့ရွက်ွက်၊ဥယျမွေးရွက်ွက်၊စွန်ခိုင်း၊နောင်ဆင်းနဲ့နှမှုရွာကအိမ်တွေပဲဖြစ်ပါတယ်။လက်နဲ့ကြီးကြီးကြောင့်အိမ်တချို့လုံးဝပျက်စီးသွားပြီမဲ့တချို့ကတော့တဝက်လောက်နီးနီးပျက်စီးကုန်ပါတယ်။နေရကိုပြန်လာတဲ့အထဲအိမ်ပြက်သွားတဲ့သူတွေဟာမိုးကာရီနဲ့ဖြစ်တယ်လို့နီးနီးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်။
ပြီးခဲ့တဲ့လကုန်က MNDA စစ်တပ်တိုင်းဝန်ကပြောလာကြတယ်နေရပြန်လာရင်ပျက်စီးသွားတဲ့အိမ်တွေကို MNDA ကပြန်ပြီးတော့ပြုပြင်ဖို့ကူညီမယ်တဲ့အခုကျမတို့ရွာပြန်လာပြီအိမ်မှာပြန်လာနေပါပြီပြန်ပြီးတော့ပြုပြင်ပေးတာမျိုးမရှိဘူးကျမတို့ပြောချင်တာကစစ်ကောင်စီတပ်ကိုတိုက်မယ်ဆိုရင်လည်းတခါတည်းအမြင့်ပြတ်အောင်တိုက်မှဖြစ်မှာမဟုတ်ရင်လူတို့ပဲခံနေရတာလေ
ဒီကိစ္စနဲ့ပတ်သက်ပြီးတော့ MNDAA ကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တိန်နီမျိုးခန့်နေဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလနဲ့ဒီဇင်ဘာလကလေးကနေရာကနေထွက်ပြေးနေရပြီးဝမ်းကြီးအတွက်ခက်ခဲစွာနဲ့ဖြေရှင်းနေကြရပါတယ်။တိုက်ပွဲကြောင့်နေရာစွန့်ခွာသူတောင်းတဲ့ချီရှိနေပြီးလက်ရှိချိန်ထိနေရာမပြောင်းရဲသေးတာတွေလည်းအများပြားရှိနေပါတယ်။
ဂရင်းနီပြည်နယ်မြေထောက်ဝက်ကျော်မှာတော့ရေရှားပတဲ့ဒဏ်ကိုခံစားနေကြရတယ်လို့ဂရင်းနီပြည်ဂျာကန်လာအုပ်ချုပ်ရေးကောင်စီ IEC တာဝန်ရှိသူတွေကပြောပါတယ်ကျမအမည်ကနေတင်ဆက်ပေးပါမယ်ဂရင်းနီပြည်ဒီမော့ဆိုမြို့နယ်ထဲမှာရှိတဲ့ဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်ထဲကရွာပေါင်း40ကျော်မှာရေရှားပမှုကြောင့်အခက်အခဲတွေဖြစ်နေကြတယ်လို့ IEC အထွေထွေအတွင်းရေးမှူးခူပလူးတွေကပြောပါတယ်
ကျွန်တော်တို့ကင်းနီပြည်မှာရေရှားတဲ့ပြဿနာကအခုမှမဟုတ်ပါဘူးပေါ့နော်ဒီဆောင်းအကုန်ကြီးအခုဖေဗရီ20နှစ်တိုင်းဖေဗရီလနေ့စပြီးတော့မှကင်းနီပြည်ရဲ့တချို့သောဒေသတွေမှာရေစပြီးတော့မှပြတ်လတ်တဲ့ဒီခက်ခဲတွေကိုဒါရင်ဆိုင်ရမြဲဖြစ်တယ်ပေါ့နော်ကင်းနီပြည်ရဲ့ဒီတုံးပုံတုံးနှစ်ပုံလောက်ကရေရှားတဲ့အရာဖြစ်တယ်ပေါ့နော်ဒါကြောင့်အဲ့ဒီနေမြေတုံးပုံနှစ်ပုံတော့ရေရှားပါတဲ့ဒီခက်ခဲတွေဒါမျိုးတော့အမြဲကြုံရရတယ်အဲ့လိုရေကုန်ရပြောနိုင်ပါတယ်
စပေးချောင်တသိန်းကျော်လောက်ရှိနေတဲ့ဒီမော့ဆိုမြို့နယ်အနောက်ဘက်ခြမ်းဒီမော့ဆိုတောင်ငူကားလန်လမ်းဘေးဝဲရမှာရှိတဲ့ရွာတွေနဲ့ဖရူဆိုမြို့နယ်တဲကရွာပေါင်း40ကျော်ကပြည်သူတွေအပြင်ဖရူဆိုမြို့နယ်ဘက်ခြမ်းကိုရောက်နေတဲ့စပေးချောင်လူဦးရေတသောင်းခွဲတို့ဟာရေရှားပမှုတံကိုခံနေကြရပါတယ်လက်ရှိရေရှားပမှုကြောင့်ဖရူဆိုမြို့ရဲ့အနောက်ဘက်ခြမ်းမှာရှိတဲ့တဖူဒီကူစပေးချောင်စခန်းကစပေးချောင်တွေရေအေးမြင့်ရှိတဲ့နေရာတွေအထိကားတွေထော်လာကြီးတွေနဲ့ရေသွားတည်နေရတယ်လို့စပေးချောင်မျိုးသမီးတယောက်ကပြောပါတယ
်ကဒီဘက်မှာရေရောခုလဲဆစ်ရှောင်းရင်းများလာဆက်တော့ရေလည်းမရှိတော့လေခုမှကားရှိတဲ့သူအဆင်ပြေတယ်လို့ဆိုဟိုဘိုင်းကချီတက်တယ်လို့ရတော့ခုကကားမရှိတော့ထော်လာကြီးဆိုလဲနာနိုင်ရှိတော့မရှိဘူ
းရေတည်ယူတဲ့စရိတ်ကြီးတဲ့အပြင်အသွားအပြန်12မိုင်လောက်ရှိတဲ့ခရီးကိုစီရေးအခြေအနေအနေတွေကြားကနေစွန့်စားပြီးတော့သွားနေကြရတာလို့လဲဆက်ပြောပါတယ်စင်ကုန်မှုတွေအမျိုးမျိုးကြားကတည်လာတဲ့ရေတွေကိုတော့တောက်တုံးဖို့နဲ့ချက်ပြုတ်ဖို့အတွက်ပဲသုံးနေရတယ်လို့ဆိုပါတယ်လိုအပ်နေတဲ့အကူအညီတွေအတွက် IEC အနေနဲ့လည်းကူညီပေးနိုင်ဖို့စီစဉ်ဆောင်ရွက်နေကြပါတယ
်73စီပေါ့လေဒီဇယ်တို့ဓာတ်ဆီတို့လိုလာတယ်ဆိုရင်တော့လိုအပ်ချက်ရှိခဲ့ရင်တော့ဒီ IEC ဟိုလူသားချင်းစာနာထောက်ထားရေးကဏ္ဍကြိုဆိုရေးဌာနကထပ်ပြီးတော့ဖြစ်ဆွဲပြီးတော့မှဒီပိုင်းမှာကူညီထောက်ပံ့ပေးမှဆိုတာလည်းဒါပြောဆိုညှိနှိုင်းထားပြီးဖြစ်ပါတယ်ပေါ့
2021ခုနှစ်အာဏာမသိမ်းခင်အရင် NLD အစိုးရလက်ထက်မှာခရနီပြည်အတွင်းကရေရှားပါတဲ့ဒေသတွေဖြစ်တဲ့ဒမော့ဆိုမြို့နယ်ဖရူဆိုမြို့နယ်နဲ့လွိုက်ကော်မြို့နယ်အစွန်ဖြားမှာရှိတဲ့ရွာတွေမှာရေပေးဝေနိုင်ဖို့2018ခုနှစ်ကနေ2023ခုနှစ်အတွင်းငွေကျပ်ပေါင်း3ဘီလီယံအသုံးပြုပြီးဖြည့်ရှင်းနိုင်ရေးစီစဉ်ခဲ့ကြတာရှိပါတယ်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။အာ
နာသိန်း3နှစ်တာကာလအတွင်းစစ်ကောင်စီကချင်းအမျိုးသမီးအယောက်60ထပ်မင်းကိုတပ်ဖြတ်ခဲ့ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIAPDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေကြောင်းကချင်ပြည်ဝိုင်းမော်မြို့နယ်ထဲပိတ်မိနေတဲ့ဒေသခံ1000ကျော်ကိုပုတ်တဟူးနေ့ညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပါတယ်။
ဒေါ်ရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့အတိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။VOA အမေရိကန်တန်ကထုတ်လွှင့်ပေးသမျှဗီဒီယိုနဲ့သတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုဒီ VOA ရဲ့ website အပြင် YouTube, Twitter, Instagram, Facebook စတဲ့ social media တွေမှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ် VOA ကိုအကြံပေးစာပေးဖို့လိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုပြောပြသွားမှာဖြစ်ပါတယ် ဣသရေလဝန်ကြီးချုပ်နန်ဒညာဟုဟာပြည်သူတွေရဲ့ဆန္ဒကိုပြန်မကြည့်ပဲဂါဇာကိုဘုံကျဲတိုက်ခိုက်နေတယ်လို့သူယုံကြည်တဲ့အတွက်ဣသရေလမှာနောက်ထပ်ရွေးကောက်ပွဲကျင်းပဖို့လိုကြောင်းအမေရိကန်အထက်လွှတ်တော်အမတ်အများစုခေါင်းဆောင်ဖြစ်တဲ့ Chuck Schumer ကတောင်းဆိုလိုက်ပါတယ်ဣသရေလကိုကဘာကဝိုင်းပယ်မန်အန်ဒီရဲ့ကြားရအောင်ဝန်ကြီးချုပ်နန်ဒညာဟုကလုပ်နေတယ်လို့လည်းအမေရိကန်အစိုးရဘက်မှယာရုအကြီးဆုံးဂျူးလူမျိုးတဦးဖြစ်တဲ့ Chuck Schumer ကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်မှာ TikTok သုံးဆွဲမှုကိုတားမြစ်ဖို့အောက်လွှတ်တော်ကမဲခွဲဆုံးပြတ်လိုက်ပြီးနောက်တနေ့မှာပဲဗနာယီဝန်ကြီးပေါင်းဖြစ်တဲ့ Steven Mnuchin ကတကယ်အကယ်၍ဒီ TikTok ပိုင်ရှင်ကသာရောင်းဖို့သဘောတူမယ်ဆိုရင်သူက TikTok ကိုဝယ်ယူဖို့အစီအစဉ်ရှိကြောင်းပြောပါတယ်။ရုရှားနိုင်ငံကတန်ခတ်ရေးရမှုစီးရင်နှမှာ VOA သတင်းသမားတွေလည်းပါဝင်နေပါတယ်။နိုင်ငံတော်လူမျိုးရေးဆိုင်ရာသတင်းတွေကိုရေးသားပေးပို့နေတဲ့ VOA သတင်းတောက် Jeff Sultan ကိုအရေးယူလိုက်ကြောင်းရုရှားနိုင်ငံသားကြီးဝန်ကြီးဌာနကကြေညာပရင်းတွေမှာကြေညာပါတယ် VOA အပြင် Washington Post New York သတင်းသမားတွေလည်းပါဝင်နေတာဖြစ်ပါတယ်ခင်ဗျာတောက်ကြနေမနေ့ကနောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာပါဒီကနေ့မနေ့ကအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်VOA ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ3049လိုင်းလမ်းမီတာ190ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ